Welcome to the Voice of America in Burmese.
ဗီယံဘောင်ခင်ဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အတန်းကနေ2022ခုနှစ်မတ်လ26ရက်စနေနေ့ညပိုင်းမှာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒီညအတွက်အစီအစဉ်မူကားတော့ကျွန်တော်ရန်တိုင်းမှာစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပိုလန်နိုင်ငံဝါဆောမြို့ကိုရောက်ရှိနေပြီးတော့ပိုလန်သမ္မတနဲ့ဒီနေ့မှာတွေ့ဆုံပြီးရုရှားကြီးကျော်စစ်ကိုဆွေးနွေးမှာဖြစ်ပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီဟာကာတာနိုင်ငံဒိုဟာမြို့မှာကျင်းပခဲ့တဲ့ဒိုဟာဖိုရမ်မှာဒီနေ့မိန့်ခွန်းပြောကြားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့မီးတောင်ပောက်ကွဲလို့ထောင်ပေါင်းချီတဲ့လူတွေထွက်ပြေးနေကြပါတယ်။ဒီသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာတော့မွန်ပြည်နယ်အတွင်းသဘာဝတီးနှံပင်တွေရှားပါးလာနေတာနဲ့ပတ်သက်ပြီ
းအရင်ကဆိုဒီကွင်းကမလကာကြီးတက်တက်သေးလေးတွေအခုလုံးဝမရှိတော့ဘူး။အဲ့ဒီအစားကိုထိုင်းကလာတဲ့ကမလကာကြီးကြီးနေလေအဲ့ဒါပဲနေရာယူရတယ်လေ။ဒီထဲမှာအစ်စ်တက်တက်ရတာကလည်းရှားလာပြီးကျောင်းမှာ
ပေါင်းမျိုးတွေကအကြောင်းဆရာမတူဖြစ်တဲ့ဒေါခင်ထားပြောသွားတာဖြစ်ပါတယ်။တဘာဝတီးနမင်းနေဘာကြောင့်ရှားလာလဲဆိုတော့သတင်းပေးပို့ချက်အပြည့်စုံကိုမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဒုသန်စီစဉ်ဥတမောင်သန်စီစဉ်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်အပါဝင်တပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုကျကျော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးမှာဖြစ်ပါတယ်ဗျာ။
အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာဒီကနေ့ပိုလန်နိုင်ငံဝါဆောမြို့တော်မှာရောက်နေပြီးရုရှားကျူကျော်စစ်အရေးသမ္မတအန်ဒရီဒူဒါအပါအဝင်ပိုလန်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ရုရှားထုတ်စစ်ဟာယူကရိန်းနိုင်ငံကီးဗ်မြို့တော်ကနေနိုင်ငံအရှိချမ်းဘက်ကိုဦးတည်ပြောင်းလဲနေချိန်မှာပဲသမ္မတဘိုက်ဒန်နဲ့ပိုလန်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးမဲ့အကြောင်းအမေရိကန်ကပြောတာပါ။မြောက်အတ္တလန္တိတ်စာချုပ်နေတိုးမှာမိတ်ဖွဲ့ဝင်ပိုလန်နိုင်ငံဟာယူကရိန်းဒုက္ခသည်နှစ်သန်းကျော်ကိုလက်ခံထားပါတယ်။သမ္မတဘိုက်ဒန်ဟာဝါဆောမြို့တော်ဝန်Rafa Trzaskowski နဲ့အတူဒုက္ခသည်တို့နဲ့ဒီနေ့တွေ့ဆုံပြီးလူသားစာနာမှုအကူအညီပေးရေးလှုပ်ဆောင်ချက်တွေကိုဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်။တောက်ကြာနေတုန်းကတော့ဒုက္ခသည်အကြက်အတဲပေါ်ပိုလန်နိုင်ငံရဲ့တုတ်ပြန်လှုပ်ဆောင်မှုကိုသမ္မတဘိုက်ဒန်ကကြီးကြီးပြောဆိုခဲ့တယ်လို့လူသားစာနာမှုအကူအညီပေးပိုလန်လူသားတွေနဲ့တွေ့ဆုံခဲ့တဲ့အပြင်ယူကရိန်းနယ်စပ်နားကအမေရိကန်တပ်ဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ရဲဘော်တို့ဟာဒီမိုကရေစီနိုင်ငံတွေနဲ့လူနည်းစုကအာဏာချုပ်ကင်ထားတဲ့နိုင်ငံတွေကြားကတိုက်ပွဲတခုထဲမှာရောက်နေပါတယ်လို့အမေရိကန်အမှတ်83လေကြောင်းကြီးတပ်မကတပ်ဖွဲ့ဝင်တွေနဲ့အာဇာဆောင်မှုမှာတွေ့ဆုံချိန်သမ္မတဘိုက်ဒန်ကပြောခဲ့ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီးဟာကာတာနိုင်ငံဒိုဟာမြို့မှာကျင်းပနေတဲ့ဒိုဟာဖိုရမ်မှာထင်မှတ်မထားပဲဒီကနေ့မိန့်ခွန်းပြောခဲ့ပါတယ်။ရုရှားရေနံထုတ်လုပ်မှုရော့ကျသွားတာကိုကာမီဖို့အတွက်ရေနံအရင်းမြစ်ပေါ်ကျော်သွားတဲ့နိုင်ငံတွေပို့ထုတ်ပေးကြဖို့ဗီဒီယိုဆက်သွယ်ရေးကတဆင့်ပြောတဲ့မိန့်ခွန်းထဲမှာသမ္မတဇယ်လင်စကီးကတိုက်တွန်းတောင်းဆိုခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ဖေဖော်ဝါရီလ24ရက်နေ့ကလေးကစလို့ကမ္ဘာတစ်ဝှမ်းမှာသူပြောခဲ့တဲ့တခြားမိန့်ခွန်းတွေမှာလိုပဲကုလသမဂ္ဂနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေယူကရိန်းကိုဝိုင်းဝန်းကူညီကြဖို့သမ္မတဇယ်လင်စကီးကတောင်းဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံမာရီယိုပိုစိတ်ကမ်းမြို့ကိုရုရှားတို့ဖျက်ဆီးခဲ့ပုံကိုစီးရီးယားစစ်ပွဲအတွင်းအာလပိုမြို့ကိုရုရှားတို့ဖျက်ဆီးခဲ့ပုံနဲ့သမ္မတဇယ်လင်စကီးကနှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ကျွန်တော်တို့စိတ်ကမ်းတွေကိုသူတို့ဖျက်ဆီးနေကြပါတယ်လို့သမ္မတဇယ်လင်စကီးကပြောသလိုယူကရိန်းနိုင်ငံကပို့ကုန်တွေမလာတော့ရင်ကမ္ဘာတစ်ဝှမ်းနိုင်ငံတွေအကြီးအကျယ်ထိခိုက်ပါလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်။ခုလက်ရှိမှာကိုပဲယူကရိန်းနိုင်ငံကဂျုံတွေမလာတာကြောင့်အဲ့ဒီပို့ကုန်တွေအပေါ်မှီခိုအားထားနေရတဲ့အီဂျစ်လိုအရှိလေပန်းနိုင်ငံတွေအတွက်စိုးရိမ်ပူပန်စရာအခြေအနေရောက်နေပြီဖြစ်ပါတယ်။ရုရှားနိုင်ငံကနေတဘောတဝေဝယ်တဲ့ဥရောပနိုင်ငံတွေရူဘယ်ငွေနဲ့ပေးချေရမယ်လို့သမ္မတဗလာဒီမီယာပူတင်ကတောင်းဆိုတာကိုပြည်နှစ်သမ္မတအီမန်နူအယ်မက်ခရွန်ကတောက်ကြနေမှာပယ်ချလိုက်ပါတယ်။ဒါဟာယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်ဒဏ်ခတ်အရေးယူခံထားရတာကနေလွတ်အောင်ရှောင်လွှဲဖို့ကြိုးစားတာပဲလို့လည်းသမ္မတမက်ခရွန်ကပြောပါတယ်။ရုရှားရဲ့လိုရဟာသဘောတူထားတာနဲ့မကိုင်းညီပါဘူး။ကျွန်တော်တို့ဘာကြောင့်အဲ့ဒီလိုလုပ်ရမှာလဲဆိုတာကျွန်တော်တို့မမြင်မိပါဘူးလို့ဘရပ်ဆဲလ်စ်မြို့မှာလုပ်တဲ့ဥရောပသမဂ္ဂ EU ထိပ်သီးအစည်းအဝေးအပြီးမှာသမ္မတမက်ခရွန်ကသတင်းတောက်တွေကိုပြောပါတယ်။ရုရှားတန်ခွေကိုအဓိကဝယ်ယူနေတဲ့ဂျာမနီနိုင်ငံကလည်းသမ္မတပူတင်ရဲ့တောင်းဆိုချက်ကိုပြစ်တင်ရှုတ်ချခဲ့ပြီး ဓာတ်ငွေဘူးဘယ်လိုပေးချေရမလဲဆိုတော့ကွန်ထရိုက်စာချုပ်ထဲမှာရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တယ်လို့ဂျာမန်ဝန်ကြီးချုပ်အိုလက်ရှိုးစ်ကတောက်ကြံနေမှာပြောပါတယ်ဆီယနာဒေယုန်ကရဲ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေ2022ခုနှစ်မတ်လ24ရက်နေ့အထိဆိုရင်ဆီယနာဒေမှုစံကျင်သူတွေစစ်ကောင်စီလက်ချက်ကြောင့်အကြောင်းမျိုးမျိုးနဲ့တည်ဆုံရသူပေါင်း1904ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီရည်အတွက်ကိုပယ်ချထားပြီးစံကျင်သူတွေတည်ဆုံတာကိုပုံမှန်သတင်းထုတ်ပြန်လို့မရှိပါဘူးဒါပေမဲ့စစ်တပ်ထောက်ခံသူတွေလို့ဆွဆွဲခံရသူတွေစစ်ကောင်စီကိုတရင်ပေးတဲ့ဒလန်းလို့ဆွဆွဲခံရသူတွေပြူစောတီဆိုတဲ့စစ်တပ်လူလားသူလို့ဆိုသူတွေတပ်ဖြတ်ခံရရင်တော့သတင်းထုတ်ပြန်လေးရှိပါတယ်အဲဒီလိုသတင်းထုတ်ပြန်တဲ့အခါမှာလဲတာမန်အချက်သားပြည်သူတွေဖြစ်ပေါ်ပြပြီးထုတ်ပြန်တာဖြစ်ပါတယ်ပြည်တော်စုကြခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီ USDP ကလည်းသူတို့ပါတီဝင်ထောင်ထဲချီပြီးအသက်ခံခဲ့ရပြီလို့ထုတ်ပြန်ထားပါတယ်ဒါပေမဲ့မြမမဟာဗျူဟာနဲ့မူဝါဒလိလာရေး Institute ISP မြန်မာသူတေသနအဖွဲ့ကထုတ်ပြန်ထားတဲ့အချက်အလက်တွေမှာတော့250ကျော်လို့ဖော်ပြထားပါတယ်။စစ်ကောင်စီကအပြင်းထန်အင်အားသုံးနေနေတဲ့ကြားမှာပဲအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတွင်းဒေသတချို့မှာဆက်ရှိနေဆဲဖြစ်ပြီးရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲတစ်ခုမှာဆိုရင်ယူကရိန်းလူထုနဲ့လူတဝါရက်တီကြောင်းပြသတဲ့အနေနဲ့ယူကရိန်းအလံကိုကင်ပြီးလူငယ်တချို့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းထိုမီတာ19 kHz 1535တုံညာပိုင်းထိုမီတာ25 kHz 1783တုံညာပိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American သံရဲ့စနေညထိတ်တန့်ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်အီရန်နျူကလ িয়ার ရေးသဘောတူချက်ပြန်ရဖို့နှိစက်လာနေပြီလို့ဥရောပသမဂ္ဂ EU နိုင်ငံသားအကြီးအကဲကပြောလိုက်ပါတယ်။အီရန်နျူကလ িয়ার ရေး2015ခုနှစ်သဘောတူစာချုပ်ကိုပြန်အသက်သွင်းရင်းအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားသဘောတူချက်ရဖို့တိတ်ကိုနှိစက်နေပြီလို့ EU နိုင်ငံသားရေးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရက်ကဒီနေ့ပြောလိုက်ပါတယ်။အီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေဟာအရင်သဘောတူညီချက်တစ်ခုရဖို့အတော်လေးနှိစက်ခဲ့ပြီးကမှနောက်ဆုံးချိန်ပိုင်းမှာရုရှားကတောင်းဆိုမှုတွေလုပ်ခဲ့တာကြောင့်တုံ့ဆိုင်သွားခဲ့တာပါ။ယူကရိန်းကိုချစ်ကြော်တိုက်ခိုက်လာတဲ့အတွက်အမေရိကန်ကရုရှားပေါ်ချမှတ်ထားတဲ့တံခတ်ရေးရမှုတွေဟာအီရန်နဲ့ရုရှားကြားကုန်သွယ်ရေးပေါ်သက်ရောက်မှုမရှိစေရဘူးလို့ရုရှားဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်။အခုတော့ကာတာနိုင်ငံဒူဟာမြို့မှာကျင်းပနေတဲ့ဒူဟာဖိုရမ်နိုင်ငံတကာညီလာခံမှာဒီနေ့ပြောတဲ့မေကွန်နဲ့ဂျိုးဆက်ဘော်ရက်ကအဲ့ဒီလိုထည့်ပြောသွားတာဖြစ်ပါတယ်။နျူကလ িয়ার ရေးဆွေးနွေးပွဲမှာ EU ဘက်ကလုပ်ငန်းညှိနှိုင်းရေးမှူးအန်ရစ်မိုရာကလည်းအီရန်စစ်ဆင်ညှိနှိုင်းရေးမှူးချုပ်နဲ့ဆွေးနွေးဖို့တီဟရန်မြို့တော်ကိုဒီနေ့သွားမယ်လို့တောက်ကြနေကပြောခဲ့ပါတယ်။တရုတ်နိုင်ငံရဲ့ကိုဗစ်အမြင့်ပြည့်ရေးကိုဗစ် -0 မူဝါဒနဲ့ကြားများခဲ့ရတဲ့ဟောင်ကောင်မှာအိုမီခရွန်လှိုင်းသစ်ကြောင့်နေ့စဉ်ပိုးတွေ့သူတောင်းကနန်းရှိရာကနေဒီနေ့တော့ထောင်ကနန်းကိုစကြလာနေပါပြီ။မနေ့ကဟောင်ကောင်မှာကိုဗစ် -19 နေ့စဉ်ကူးစက်သူ1000ကျော်ရှိခဲ့ရာကနေဒီနေ့8800ကျော်ကိုစကြလာတာပါ။ဒါပေမဲ့ဒီနေ့သေဆုံးသူက140နီးပါးရှိခဲ့ပါသေးတယ်။ကိုဗစ်အဖြစ်နေခဲ့တာကနေဒီမျိုးကွဲသစ်လှိုင်းကြောင့်ကမ္ဘာသေဆုံးနှုန်းအများဆုံးဖြစ်လာပြီးလူနေထူထပ်တဲ့ဒီစီးပွားရေးမျိုးကြီးမှာနေ့စဉ်ပိုးတွေ့မှုစံချိန်တင်ခဲ့တာကတော့မတ်လ9ရက်နေ့မှာ 9,800 ကျော်အထိတွေ့ရှိခဲ့တာပါ။ဟောင်ကောင်မှာအခုလိုအဖြစ်များပြီးတရုတ်ပြည်မကြီးဘက်မှလည်းအရင်ကိုဗစ်စတွေ့ခဲ့ပေမဲ့ပြန်ထိန်းချုပ်လာနိုင်ခဲ့တာကနေအခုပိုးတွေ့မှုပြန်ဆက်များလာနေပါတယ်။မနေ့တုန်းကတရုတ်ပြည်မကြီးမှာပိုးတွေ့သူတွေစုစုပေါင်း 1,335 ဦးရှိခဲ့ပြီးအရင်တနေ့က1,366ဦးထက်တော့အနည်းငယ်ကျသွားပေမဲ့ဒီထက်ပြည်တွင်းကူးစက်ခံရသူက1,280အထိရှိလာနေတယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကဆိုပါတယ်။ဒါပေမဲ့ကိုဗစ်လက္ခဏာမပေါ်တာကြောင့်တရုတ်မှာကိုဗစ်အတည်ပြုစီရင်တယ်မထည့်သူကတော့မနေ့က3,620ဦးကနေဒီနေ့မှာတော့4,430ဦးကိုတက်လာခဲ့ပါတယ်။အခုလိုအချိန်မှာအမေရိကန်ဘက်မှာတော့ကိုဗစ်ကြောင့်သေဆုံးသူမနေ့ကအနည်းဆုံး890ရှိလာပြီးသေဆုံးသူစုစုပေါင်း 9,800 နာကပ်လာနေပါပြီခင်ဗျ။အာဖဂန်နစ္စတန်မှာမိန်းကလေးကျောင်းတွေပိတ်လိုက်တာကိုပြန်ဖွင့်ပေးဖို့ကျောင်းသူတွေဆန္ဒပြခဲ့ကြပါတယ်။ကျောင်းတွေကိုအကူပတ်တွင်ပြန်ဖွင့်ခဲ့ပြီးနောက်မိန်းကလေးအလဲတန်းကျောင်းတွေကိုပြန်ဖိတ်ဖို့တာလီဘန်တွေဆုံးဖြတ်လိုက်တဲ့အပေါ်ကျောင်းသူနဲ့အမျိုးသမီး10ခန်းလောက်မြို့တော်ကပူးကပညာရေးဝန်ကြီးဌာနရှိမှချစ်တဲ့ဆန္ဒပြခဲ့ကြတာပါ။ပြီးခဲ့တဲ့ပတ်ဗိုလ်ထုနေမှာကျောင်းတွေပြန်ဖွင့်မယ်ဆိုပြီးကြေညာလိုက်တာကြောင့်နိုင်ငံတော်ကထောင်ပေါင်းချီတဲ့အာဖဂန်ကျောင်းသူတွေကျောင်းတွေရှိရောက်လာခဲ့ပါတယ်။ဒ ဒါပေမဲ့နိုင်ပိုင်းအတွင်းမှာပဲကြောင်းပိတ်ဖို့ပြန်ကြေညာလိုက်တာကြောင့်အာအသင်မကြေမနက်ဖြစ်ခဲ့ကြတာပါနိုင်ငံတကာအစိုးရတွေကလည်းတာလီဘန်ရဲ့အခုလုပ်ရပေါ်ကန့်ကွက်ပြစ်တင်ကြပါတယ်ဆန္ဒပြကြောင်းလူတွေဟာစာအုပ်တွေပိုက်ပြီးကြောင်းပညာရေးဟာအခြေခံအခွင့်အရေးဖြစ်တဲ့နိုင်ငံရေးစီမံချက်မဟုတ်ရဘူးလို့စာတမ်းတွေကန်ဆောင်ဆန္ဒပြခဲ့ပါတယ်တာလီဘန်လုံခြုံရေးတွေရောက်လာချိန်မှာတော့သူတို့လူစုခွဲလိုက်ပါတယ်ခင်ဗျဖိလစ်ပိုင်နိုင်ငံမြို့တော်နဲ့မနီမဝေးမှာမိထောင်ပေါက်ကွဲမှုကြောင့်ထောင်ပေါင်းချီတဲ့သူတွေထွက်ပြေးနေရပါပြီ။မနီလာမြို့တော်တောင်ပိုင်း45မိုင်ခန့်ကွာတာယန်မိထောင်ဒီနေ့မနေ့ပေါက်ကွဲပြီးမိခိုးနဲ့ပြာမုံတွေလွင့်စင်ထွက်လာချိန်မှာဘေးလွယာရှေ့ပြောင်းကြဖို့အမိန့်ထွက်လာခဲ့တာပါ။ရေကန်ထဲမှာတည်ရှိတဲ့ဒီမိထောင်ဟာဖိလစ်ပိုင်စံတော်ချိန်မနေ့9:22မိနစ်မှာအချိန်တိုပေါက်ကွဲခဲ့တာလို့ဖိလစ်ပိုင်မိထောင်နဲ့ကလင်းပညာဌာနကထုတ်ပြန်လိုက်ပါတယ်။ဒီပေါက်ကွဲမှုတွေဆက်ဆက်ချင်းပေါက်ကွဲမှုနောက်မီဂိုရန်ကြီးအမြင့်မီတာ1500အထိတက်သွားပြီးနောက်ထပ်ပေါက်ကွဲမှုတွေနဲ့ဆူနာမီလိုင်းမှာပြင်းပြင်းထန်ထန်ဆက်ဖြစ်နိုင်ခြေရှိတာကြောင့်3ဘေးအဆင့်2ကနေ3ကိုမြင့်ထားလိုက်ပြီးလို့ဒီဌာနကဆိုပါတယ်။မီတောင်နီနာကရွာပေါင်း5ရွာကိုရှေ့ဖို့အမိန့်ထုတ်ထားတယ်လို့လည်းဒေသဆိုင်ရာရပ်ဘက်ကာကွယ်ပြောခွင့်ရကယ်ဗင်ရေးစ်ကဆိုပြီးယာယီခလုံးကြီးစခန်းတွေကိုအခုချိန်ထိရောက်လာသူပေါင်း12000ကျော်သွားပြီလို့တရားဝင်ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။မီဒောင်နဲ့ကလင်းပညာဌာနကသိပ္ပံပညာရှင် Princess ကိုဆက်လန်ကလည်းအစာပိုင်းပေါက်ကွဲမှုကပြာနဲ့ခိုးငွေ့တွေပြန်ငြိမ်လာပေမဲ့မီဒောင်ဆိုင်ရာကလင်းနဲ့နောက်ထပ်ပေါက်ကွဲမှုဖြစ်နိုင်ခြေတွေ့ရှိချတယ်လို့ AFP သတင်းဌာနကပြောပါတယ်ခင
်နောက်ဆုံးရသတင်းလေးကိုကိုချေချော်သတင်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မွန်ပြည်နယ်ဘက်ကစိုက်ပျိုးရေးနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါရစေ။ရာဘာလိုစက်မှုကုန်ကြမ်းစီမံကိန်းဝင်တည်နှံပင်တွေတိုးချက်စိုက်ပျိုးမှုများပြားလာတဲ့မွန်ပြည်နယ်မှာအခုဆိုရင်တဘာဝအတိုင်းပေါက်တဲ့တည်နှံပင်တွေမရှိသလောက်ရှားပါသွားပါပြီ။ကနဇိုတီ၊တပြေတီ၊ကံမလင်းတီတို့တဘာဝအတည်နှံတွေမရှိသလောက်ရှားသွားပြီလို့ဒေသခံတွေကပြောပါရစေ။ကုလသဘာဝတည်နှံနေပျောက်ကွယ်ကုန်တာနဲ့ပတ်သက်လို့သဘာဝပတ်ဝန်းကျင်နဲ့မြေအားအေးတက်ကြွသူတွေရဲ့အမြင်တွေကို VOA သတင်းတောက်နိုင်ခွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မွန်ပြည်နယ်မှာရခိုင်ကရှိခဲ့မှုတဲ့သဘာဝတည်နှံပင်တွေဟာအခုအခါမှာတိုးချဲ့လာတဲ့စိုက်ပျိုးရေးလုပ်ငန်းတွေကြောင့်ပြတ်တုံးရှားပါးလာနေတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။အထူးသဖြင့်ငယ်စဉ်ကစားခဲ့မှုတဲ့သောတောင်ခံတွေကသဘာဝတည်တည်ဝလံတွေအခုအခါမှာမရှိသလောက်ဖြစ်လာတယ်လို့မွန်ပြည်နယ်ပေါင်မြို့ကအသက်55နှစ်အရွယ်အကျောင်းဆရာမတော်ခင်ထားကပြောပါရယ
်။နောက်အရင်ကဆိုရင်သူကိုင်းကမလကာကြီးတက်တက်သေးလေးလေအခုလောကကိုရှိရတယ်။အဲ့ဒီအစားကိုထိုင်းကလာတဲ့ကိုမလကာကြီးကြီးကြီးလေအဲ့ဒါပဲနေရာယူရတယ်လေ။အဲ့ဒီထဲမှာအစ်စ်ပြပြရတာမင်းရှားလာပြီ။ကျောင်းထဲမှာလေရေဒီမိတ်တက်ရအောင်ကိုယ
်။အရင်ကဆိုရင်သောတောင်ချန်တွေထဲမှာတဘာဝထွက်ရှိတဲ့တစ်တီးတွေရှိနေပေမဲ့အခုချိန်မှာရှားပါလာပြီလို့ချန်လုပ်ငန်းရှင်နိုင်အောင်တန့်ကလည်းအခုလိုပြောပါရယ်။
ဟိုရာဘာဆိုလဲရာဘာပင်တိတာဆိုင်ကြတယ်ကိုန်းဆိုလဲကိုန်းမင်းတိတာဆိုင်တဲ့အခါကျတော့အဲ့လိုမျိုးရောပြွန်စားပင်တိနှံမျိုးစုံဖတ်တဲ့အရင်ပုံစံမျိုးလိုတော့မရှိတလို့ခက်ခက်ရှားလေးဖြစ်သွားပြီခင်ဗျာ
မော်ပြည်နယ်မြေစင်းဦးစီးဆန္ဒရ2019ခုနှစ်စည်ရင်ရမော်ပြည်နယ်မှာရာဘာဆိုင်က5သိန်းကျော်ရှိနေပြီကျွဲကောဆိုင်က3000ကျော်ရှိနေပါတယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့မော်ပြည်တပ်ပါတီ KNUK မျိုးရာစီယုံတွေရဲ့ထိန်းချုပ်ဒေသမှာလဲရာဘာတွေအများပြားစိုက်ပျိုးနေတာကြောင့်အစိုးရစီးနှဲမှာမပါတဲ့စိုက်အိတ်ကတွေအများပြားရှိနေပါတယ်။စိုက်ပျိုးရေးလုပ်ငန်းတွင်ကျလာနေတဲ့အမျှသဘာဝတီးပင်စားပင်တွေစိတ်တုံးလာခဲ့တာပါ။အခုလိုသဘာဝလျောက်နဲ့တပိုင်းတိုင်းရောပြွန်းချန်တဲ့မှာပွားရောက်နေတဲ့တီးပင်စားပင်တွေပြက်ကွယ်သွားတာဟာအစိုးရဆက်ဆက်ကအချမ်းမတ်လုပ်ကန်နေတဲ့မြေယာပေါ်လစီနဲ့လည်းသက်ဆိုင်နေတယ်လို့မွန်ပြည်နယ်မြေယာရေးတက်ကြွလှုပ်ရှားသူကိုအောင်မိုးကအခုလိုရှင်းပြပါတယ်။
ဒီလိုမြန်မာမြေကြီးစီမံခန့်ခွဲရေးဥပဒေအရမြေလို့ဆိုပြီးတော့တမ္မပီမှာပဲဒီမြေနေရာတွေကိုတက်ဆိုင်ရာဆိုရဆိုရနဲ့နေစားတဲ့လူတွေနောက်ပြီးတော့ခြေတွေပြန်လည်ချပေးတဲ့အလေးအကြီးတွေဒီမြန်မာပြည်မှာရှိခဲ့တာအခုကျတော့ဒီမြေနေရာတွေဟာအစိုးရရဲ့ပြည်သူ့ချက်ပြည်လောက်ပိုင်းလက်မှတ်ပုံစံမရှိလို့ဆိုပြီးတော့ပဲသူတို့ကဒီလိုမြန်မာမြေကြီးတမ္မလိုက်တာဒီတမ္မလိုက်ပြီးမှပဲသက်ဆိုင်ရာတခြားလူတွေကိုပြန်လည်ချပေးတယ်ဒီလူတွေကတော့ပြည်ဝပြစ်ပြီးစက်မှုကုန်ကြမ်းပစ္စည်းတွေထုတ်လုပ်ဖို့ဆိုပြီးအဲ့လိုမျိုးပုံစံမျိုးလုပ်လာတဲ့ခါကျတော့ဒေသခံတွေစိုက်ထားတဲ့ပြည်ပင်စားပင်တွေတဘာဝရောက်ပေါက်နေတဲ့ပြည်ပင်စားပင်တွေကလုံးပျောက်ကွယ်လူစုသွားဖြစ်နေပြီ
မြန်မာအစိုးရကနေ2018ခုနှစ်အောက်တိုဘာလ30ရက်နေ့မှာထုတ်ပြန်တဲ့မြေလွတ်မြေလတ်မြေရန်စီမံခန့်ခွဲမှုဤဥပဒေကြောင့်ကချင်ကယားကရင်ချင်းမွန်ရှမ်းပါဝင် ိုင်းသားတွေရဲ့မိယုဖလာမြေယာဆုံးယုတ်နိုင်တဲ့ဆိုပြီးစိုးရိမ်မှုတွေလည်းရှိခဲ့ပါတယ်။ရောဘာလိုစီမံကိန်းဝင်တစ်ပင်တွေစိုက်ပျိုးမှုတွင်ကျလာတဲ့နှမြတဘာဝပတ်ဝန်းကျင်ပျက်စီးလာတယ်လို့ကိုအောင်မိုးကဆက်ပြောပါတယ်။
ဒီကဘာပင်လေးများလာပြီးအတွက်ဒီ data တွေမရှိတဲ့ဒီအကောင်မလောင်စိတ်ဆန်အငက်တွေနောက်ပြီးတော့ဒီလိပ်ပြာတွေနောက်ပြီးတော့အမျိုးမျိုးတော့ဒီဝတ်မုံတူးတွေပြားလိုမျိုးတွေကြောက်ွယ်လူလူသားဖြစ်နေပြီ
စိုက်ပျိုးရေးလှုပ်ဆောင်တာမှာဖွံ့ဖြိုးရေးတစ်ခုတည်းကိုယ်တိုင်အတိအကျမထားပဲမိမိနိုင်ငံနဲ့ကန့်ညီတဲ့တဘာဝပတ်ဝန်းကျင်ကေယစနစ်ကိုထိန်းသိမ်းဖို့လိုတယ်လို့မြန်မာစိတ်ရောက်ဂွန်ရဲ့တာဝန်ခံတော်တေဝီတန့်စင်ကအခုလို့ဆောက်ပြပါတယ
်ဒီလိုမျိုးများသားခဲ့တဲ့အမှန်ကောင်းမွန်တဲ့ဘာဝဟာဒီကုန်ပစ္စည်းကိုနေကြီးရောတင်းဆိုင်ရောအကုန်ဘာမှမရှိတော့ငင်းလာကြအောင်ဒီဟာစနစ်ပြည့်စည်တယ်ဆိုတာကတော့ပထမပေါ့ဒီအထွန်ကျိုးပြီးတဲ့နိုင်ငံတွေကဥမာဒီတပတ်စဉ်ကနေဩဇာကြီးကိုအရင်ပြထွင်လိုက်တယ်ဒါပေမဲ့လို့သူတို့ကတော့လေးလို့နဲ့ဗန်းတပန်းတာလဲဆိုရင်ဥပဒေနာနဲ့ဒီဖွံ့ဖြိုးတိုးတက်မှုကသူတို့ကကြွနေနော်သူတို့နိုင်ငံဖွံ့ဖြိုးဖို့စီးပွားရေးဖွံ့ဖြိုးဖို့ပြင်နေသူတို့ကဒါကိုဒီတိုင်းလေးဆက်ထားတာမဟုတ်ဘူးမကောင်းဘူးလို့ပြောနေတဲ့အခါမှာသူတို့ကရက်လိုက်တယ
်မြန်မာနိုင်ငံလိုဖွံ့ဖြိုးတိုးတက်ဆဲနိုင်ငံတစ်ခုအနေနဲ့နိုင်ငံခြားဝင်ငွေရရှိဖို့စီမံကိန်းဝင်တည်နှပ်ပင်တွေကဒါစိုက်ပျိုးနေရတယ်လို့တစ်ဖက်မှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုလုပ်ငန်းတွေမှာအစိုးရအနေနဲ့လှုပ်ဆောင်ဖို့အားနည်းနေတယ်လို့တဘာဝပတ်ဝန်းကျင်ကြီးတက်ကြွလှုပ်ရှားသူတွေကထောက်ပြနေကြပါတယ်ခင်ဗျာ
။မွန်ပြည်နယ်အတွင်းမှာတဘာဝသီးနှံပင်တွေရှားပါလာနေတာနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်နိုင်ခွင့်အင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသံစီစဉ်ကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်မှာတော့တရားစီရင်ရေးကျင့်ထုံးတွေလိုက်နာမှုမရှိတော့တဲ့တရားရေးစနစ်အကြောင်းကိုပြောပြထားပါဗျ။ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ဘတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်စစ်ကောင်စီထိန်းချုပ်ထားတဲ့တရားရုံးတွေကညှတာတဲ့တရားစီရင်မှုမရှိသလောက်ကိုရှာပါနေပါတယ်ဒီစနစ်ကြားမှာရာပေါင်းများစွာသောအတိုက်ခံနိုင်ငံရေးသမားတွေထောင်သွင်းအကျဉ်းချခံနေရပါတယ်ဒီတစ်ပတ်မှာတော့မြမတရားရေးစနစ်နဲ့ညှတာမှုမရှိတဲ့တရားစီရင်အကြောင်းတွေကိုလေ့လာရမှာပါဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်မြန်မာမှာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဖမ်းဆီးခံရသူတထောင်နီးပါးရှိပြီးအဲ့ဒီတဲက850လောက်ဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့စောက်ကြီးလေးလိုက်ရေးအဖွဲ့တွေကဆိုကြပါတယ်နိုင်ငံမှာစစ်တပ်ကအာဏာလွတ်ယူလိုက်တဲ့ကတရားဥပဒေစိုးမိုးရေးဆိုတာလုံးဝပြတ်သုံးသွားပါတယ်အထူးသဖြင့်နိုင်ငံရေးနဲ့ပတ်သက်တဲ့အမှုတွေကိုနှစ်ညတတစီးရင်ဆုံးဖြတ်ကြတာမရှိတော့ဘူးလို့ဝေဖန်ရေးသမားတွေကဆိုပါတယ်။အာဏာရှင်ထိန်းချုပ်ထားတဲ့တရားစီရင်ရေးအကြောင်းကိုပြောပြနိုင်တဲ့မြို့နယ်တရားသူကြီးဟောင်းတဦးနဲ့ဒိုးအတန်ကအဆက်အသွယ်ရခဲ့ပါတယ်။တရားသူကြီးကိုဦးသန်းစင်လို့ဒီဆောင်မမှာအမည်ပြောင်းလဲအသုံးပြုထားပါတယ်။စစ်တပ်အာဏာသိမ်းပြီး၄လအထိမြို့နယ်တရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပေမဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းတရားရုံးတွေကိုရောက်လာတဲ့ညွန်ကြားချက်တွေအပေါ်ပဝင်မကြလို့အလုတ်ချွတ်ခဲ့ပါတယ
်စစ်ကောင်စီကနေပြီးတော့ဒီတရားစီရင်ရေးကဒီအကြီးအကဲတွေကိုဘယ်လိုညွန်ကြားလဲဆိုတာတော့ကျွန်တော်တို့မသိဘူးတိုးတော်လည်းပဲကျွန်တော်တို့ကိုဒီနိုင်ငံရေးအမှုတွေနဲ့ပတ်သက်လို့ရှိရင်တက်နိုင်တွေကျွန်တော်ချုပ်မိတ်ပေးကြဖို့ပေါ့တက်နိုင်တွေဟိုချုပ်မိတ်ပေးပါမငင်းပါနဲ့ဒီအမကန်တွေနဲ့ပတ်သက်ပြီးလို့ဆိုလို့ရှိရင်လည်းဒီခုလက်ရှိမြို့မှာရှိနေတဲ့ဒီအုပ်ချုပ်ရေးဆိုင်ရာအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးဆောင်ရွက်ပါဆိုပြီးတော့သူတို့ဘက်ကနေပြီးတော့ကျွန်တော်တို့ကိုပြောတဲ့အရာတွေတော့ရှိလာတယ်ပေါ့လေအဓိကကကျွန်တော်တို့ကတရားစီရင်ရေးကိုလှုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဟိုကျွန်တော်တို့ကဒီအုပ်ချုပ်ရေးမှန်တိုင်နဲ့ကျွန်တော်သဘောအရာဆိုရင်ဘာမှတိုင်ပင်စရာမလိုဘူးလေကျွန်တော်တို့ကတရားစီရင်ရေးဆိုတော့လွတ်လပ်တဲ့မှန်တိုင်တစ်ခုဖြစ်တာ
။ဦးသန်းစင်ရဲ့ခံယူချက်ကိုအာဏာသိမ်းပြီးနောက်ပိုင်းတူကန်ကြွယ်ရတဲ့ပထမဆုံးနိုင်ငံရေးနဲ့သက်ဆိုင်တဲ့အမှုမှတင်တွေးတိုးဆန်းခံခဲ့ရပါတယ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲဥဆောင်သူတဦးကိုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့စွဲတင်လာခဲ့ပါတယ်။အာဏာရှင်စန့်ကျင်သူတွေကိုဆွဆွဲနေကြအကြိုင်ကိုဗစ် -19 ရောဂါကူးစက်ပြန့်ပွားနေတဲ့ကာလမှာပ ည်သူလူထုကိုယောဂဖို့ကူဆက်အောင်လုပ်တယ်လို့စွပ်စွဲခံရတာပါ။ဦးတန်းစင်ကစံသားပြပွဲဦးဆောင်သူကိုဒီပုံမှန်နဲ့တရားစွဲသင့်တယ်လို့မယူဆတဲ့အတွက်ချုံမိတ်မပေးခဲ့ပါဘူး။ဒါပေမဲ့သူ့ကိုသူ့ထက်ကခရိုင်တရားသူကြီးအပြင်ခရိုင်ရဲမှုညွန့်နယ်မှုတွေနဲ့ပြည်နယ်တရားသူကြီးအချီပါဒီအမှုကိုဆက်လုပ်ဖို့ဖိအားပေးရခံခဲ့ရပါတယ
်။သူကထွေဖွင့်ခိုင်းတဲ့ရည်ရွယ်ချက်ကရှိတယ်။ဒီရာဇဝတ်ထွေမှုဖွင့်ခိုင်းတဲ့ရည်ရွယ်ချက်ကဘာလို့ဖွင့်ခိုင်းတော့ဆိုလို့ရှိရင်ကျွန်တော်တို့ကတရားသူကြီးတယောက်ကအမိန့်ချလိုက်တယ်ဆိုလို့ရှိရင်ချပြီးသားအမိန့်ကိုပြင်ဆင်ခြင်းတယ်ဆိုလို့ရှိရင်ချထားတဲ့အမိန့်ရှိမှမပြင်လို့ရတာ။အခုယမန်ညင်းတဲ့ကိစ္စမှာကြတော့ဥပဒေရဟုကဒါကကျွန်တော်တွေ့ကြုံခဲ့တဲ့အတွေ့အကြုံကျွန်တော်လေ့လာရတဲ့လေ့လာမိသလောက်ကတော့ဒီယမန်ညင်းတဲ့ကိစ္စမှာထွေမှုဖွင့်စရာမလိုဘူးဆိုပြီးတော့ကျွန်တော်တို့ဆနဒီရာဇဝတ်မှုတွေပုံစံမှာလည်းပြောထားရှိရတယ်။တခြားဆရာကြီးတွေရေးထားတဲ့စာတမ်းတွေလည်းရှိတယ်ပေါ့။ဒီရန်တို့တွေရှိတယ်။သူကဖွင့်ခိုင်းတဲ့ရည်ရွယ်ချက်တွေကကျွန်တော်ကမပေးဘူးဆိုလို့ရှိရင်ဘောခေတ်ကျက်သူကြီးကဂျမန်ချုံမိတ်ကျန်ပေးမဲ့နေသားမျိုးပေါ့
နောက်ဆုံးမှာတော့ချုံမိတ်ပေးဖို့လုံလောက်တဲ့အကြောင်းပြချက်မရှိဘဲနဲ့ခရိုင်တရားသူကြီးကချုံမိတ်ပေးခဲ့လို့ဦးတန်းစင်ကပြောပါတယ်ကမ္ဘာနိုင်ငံပေါင်း139နိုင်ငံကိုစစ်ကြမ်းရယူထုတ်ပြန်ထားတဲ့ World Justice Project ရဲ့တရားဥပဒေစိုးမိုးရေးအညွှန်းကိန်းမှာလည်းမြန်မာဟာ2020တုန်းကကမ္ဘာအဆင့် 132 မှာရှိနေရကနေ 128 ထိဆင်းသွားပါတယ်အရှိတောင်အာရှမှာတော့ကမ္ဘောဒီးယားနိုင်ငံပြီးရင်ဒုတိယတရားဥပဒေစိုးမိုးမှုအနည်းဆုံးနိုင်ငံဖြစ်သွားပါပြီ။ကမ္ဘောဒီးယားမှာတော့ဝန်ကြီးချုပ်ဟွန်စင်ကသူ့အတိုက်ခံတွေကိုနှုတ်ပိတ်ဖို့အကြံအမြဲလိုလိုတရားရုံးတွေကိုအသုံးချခဲ့ရပါ။မြန်မာမှာတော့အတိုက်ခံနိုင်ငံရေးသမားများစွာဟာဖမ်းဆီးခံရပြီးနှစ်ရှိထောင်ဒဏ်ချခံနေရပါတယ်။ပြည်ရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွန်းမြေကတော့အဂတိမှု၅မှုအပါအဝင်အမှု9မှုနဲ့တရားစွဲဆိုခံရပြီးထောင်ဒဏ်180ကျခံခဲ့ရပါတယ်။ဒါဟာအာဏာရှင်ကိုခိုင်မာတဲ့စိတ်ဓာတ်နဲ့မပြောင်းလဲပဲဆန့်ကျင်တဲ့အမားဖြစ်သူရဲ့သဘောထားကိုအညှိုးချပြီးချတာလို့ဒေါ်နန်းခင်ထွန်းမြေရဲ့မောင်ဖြစ်သူကပြောပါရယ်
။ဒီတက်ကတော့သူကအညှိုးအတင်းနဲ့ချလိုက်တယ်လို့ကျွန်တော်တော့ဒီလိုပဲမြင်တယ်။ဘာဖြစ်လဲဆိုတော့သူတို့ပထမခေါ်ပြီးတော့ထိန်းလိုက်တယ်နှစ်ရက်ပြီးတော့အိမ်ပြန်မှာအခြေချုပ်ဆိုပြီးတော့ဒီလိုမြန်မာနဲ့အိမ်ပြန်ထွက်လိုက်တယ်။ဒါလည်းဘောထားဘာမှမကြောက်ဘူး။ဆက်ပြီးတော့ပဲရင်းမလို့ဆက်ကျင်တဲ့ဘောထားလေးတွေ့တယ်ပြန်ပြန်ခေါ်ပြီးတော့ဟိုဒီအချက်ထောင်ထဲထည့်လိုက်တယ်။တရားပြည်ရင်းလို့ကျွန်တော်တို့ကအကြုံကျင်လို့မရှိဘူ
း။ဒေါ်နန်းခင်ထွေးမြေကြားခံရတဲ့ထောင်ထံကို February 12ရက်နေ့ကထပ်ဝက်လျှော့ချလိုက်ပေမဲ့ပြည်တန်ကြားစရာအကြောင်းမရှိပဲကြားခဲ့ရတဲ့သူအတွက်ဘာမှမထူဘူးလို့သူကပြောပါတယ်။ဒေါ်နန်းခင်ထွေးမြေလိုပဲကရင်ပြည်နယ်စီမံဘဏ္ဍာနဲ့စီပင်တာယာရေးဝန်ကြီးဦးတန်းနိုင်ဟာလည်းနှစ်90ကျော်ထောင်ဒဏ်ကြာခံထားရပါတယ်။ဒီလိုနှစ်ရှိထောင်ဒဏ်ကြာခံရမယ့်အမှုတွေအတွက်ရှေ့နေတရားအနေနဲ့နိုင်ရင်ဝက်လောက်တာအမှုတွေနဲ့တွေးဆခွင့်ရခဲ့ရလို့ဒေါ်နန်းခင်ထွေးမြေနဲ့ဦးတန်းနိုင်တို့ရဲ့ရှေ့နေဦးစော့မင်းနိုင်ကဆိုပါတယ်
။ဝေဒနာခံစားနေရတာယောဂခံစားနေရတာအမှုတွေဝေဒနာခံစားနေရတဲ့ဝေဒနာရှင်ဝေဒနာရှင်ရဲ့ခံစားချက်ကိုစေကုသပေးမဲ့ဆရာဝန်အမှုတွေတယောက်ရဲ့ဖြစ်စဉ်ကိုပြောပြပေးမဲ့ပြောပြချက်ပြီး insertion တွေညွှန်ကြားချက်တွေကိုနားထောင်ပေးမဲ့ရှေ့နေရာအဲ့ခွင့်ရေးတွေကိုမရဘူးဆိုရင်ဝေနာခံစားနေရတဲ့တယောက်ကသွေးတုံးနေမှမသိပဲနဲ့ကင်ဆာဆေးတွေသွားအွန်နေအနာချဆေးချနဲ့ညံ့ညံ့ပေးလိုက်မယ်အဲ့လိုပဲအမှုတွေတယောက်ရဲ့ဖြစ်စဉ်ကိုတိတိကျကျနဲ့ရေရရခါခါနနမသိရတဲ့ရှေ့နေတယောက်ရဲ့အမှုလိုက်ပါဆောက်ရပေးမှုဟာလေအဲ့ဝေနာခံစားနေရတဲ့အမှုတွေရဲ့ဖြစ်စဉ်မျိုးမတိရဲနဲ့လိုက်ပါဆောင်ရရတဲ့သူ့ရဲ့ပြစ်မှုပြစ်ဒဏ်တွေအတွက်ကိုကောင်းစွာခုခံခြေပါခွင့်မပေးခဲ့လိုက်နိုင်ဘူးဒါကြောင့်အဲ့ခွင့်ရေးတွေဆုံးဆုံးချင်းဟာအမှုတွေခွင့်ရေးဆုံးဆုံးချင်းဟာရှင်းနေတယောက်ရဲ့ခွင့်ရေးဆုံးဆုံးချင်းထက်ပိုများတယ်လို့ပဲအခုပြောချင်တယ
်အမှုတွေနဲ့တွေးဆချိန်မှာလေရာဇဝတ်ကျင့်ချုံဥပဒေအတိုင်းတည်တံ့တွေးဆခွင့်မရခဲ့ဘူးလို့ဦးစော့မင်းလိုင်ကပြောပါတယ်အရက်ဘက်ရဲ့အချင်းဦးစည်းဌာနကရဲ့တရားသူကြီးတရားရုံးစည်းရေးနဲ့တသက်တွေရှေ့မှာလွတ်လွတ်လပ်လပ်ရှိပဲအမှုတွေစီကညွှန်ကြားတာတွေကိုနားထောင်ခဲ့ရတယ်လို့ဦးစော့မင်းလိုင်ကဆိုပါတယ်။2020ပြည်နယ်ရွေးကောက်ပွဲရလဒ်ကိုလက်မခံဘဲအာဏာသိမ်းခဲ့တဲ့စစ်တပ်ဟာရွေးကောက်ပွဲအတွင်းအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ပါတီဝင်များစွာကိုပြစ်မှတ်ချခဲ့ပါတယ်။အဲ့ဒီတဲမှာမှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာထောင်ဒဏ်6နှစ်ချခံထားရပြီးနောက်ထပ်ပုံမှန်12ခုနဲ့လည်းတရားစွဲခံထားရသေးပါ။သူမဟာထောင်ဒဏ်200အထိချမှတ်ခံရနိုင်တဲ့ ပုံမှန်တွေနဲ့တရားစွဲခံရပြီးရင်ဆိုင်နေရပါတယ်။ဒီလိုလုပ်တာနိုင်ငံရေးလက်ကွက်တစ်ခုဖြစ်ပြီးသူမရဲ့ဩဇာလွှမ်းမိုးနိုင်မှုနဲ့သူမကိုနိုင်ငံရေးလောကတွေကဝေးသွားအောင်ရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်နေရဖြစ်တယ်လို့လူ့အခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့တွေကပြောဆိုနေကြပါတယ်။ဒေါ်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ဟာလည်းနိုင်ငံတကာနဲ့ပြည်တွင်းမီဒီယာတွေနိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာအစိုးရကိုယ်စားလှယ်တွေနဲ့တခြားသောအဖွဲ့အစည်းတွေကိုစကားပြောဆိုခွင့်တားမြစ်ခံထားရတယ်လို့ NLD ကတာဝန်ရှိသူတဦးကပြောပါတယ်။လက်ရှိမှာတော့လွှတ်တော်ကိုယ်စားလှယ်62ဦးအပါအဝင် NLD ပါတီဝင်600ကျော်ဖမ်းဆီးခံရရဆဲဖြစ်ပြီးစစ်ကြောရေးမှနှိမ့်ဆက်ခံရတာနဲ့ထောင်တွင်းကျန်းမာရေးဆောင်ရှားမှုတွေမလုံလောက်တာကြောင့်16ဦးသေဆုံးခဲ့ရတယ်လို့ပါတီထုတ်ပြန်ချက်အရသိရပါတယ်။တရားသူကြီးဦးသန့်စင်ကတော့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟုတ်တော့ဆက်စုကြည့်ဆိုလို့ရှိရင်အမျိုးသမီးတယောက်လည်းဖြစ်တယ်အသက်အရွယ်အားဖြင့်လည်း80ကျော်ပြီပေါ့လေဒါမျိုးဆိုလို့ရှိရင်ဥရိမာဆိုလို့ရှိရင်တို့အမကပေးလို့ရတယ်ပေါ့လေပေးနိုင်တယ်ပေါ့ဒီအရာကိုဘာကြောင့်မပေးဘူးဆိုတာကတော့တို့စစ်ကောင်စီခိုင်းတရားတစ်ခုတည်းအခုလက်ရှိတရားရုံးမှာတာဝန်ထမ်းဆောင်နေတဲ့လူတွေဒီစစ်ကောင်စီခိုင်းတဲ့အတိုင်းလုပ်နေကြတဲ့လူတွေကများတယ်ပေါ့လေဟိုစစ်ကောင်စီလက်အောက်မှာဒီတို့ရာဂိုင်းတော့အဖြစ်ရည်မယ်ဆိုလို့ရှိရင်98ရာဂိုင်းတော့99ရာဂိုင်းတော့မတီကဒီစစ်ကောင်စီခိုင်းတဲ့အတိုင်းတွေပဲလုပ်နေတာလွတ်လပ်စွာဥပဒေနဲ့အညီကိုယ်စင်ကြုံတရားနဲ့အညီဆောင်ရွက်နေတဲ့တရားသူကြီးတွေကမရှိတော့ရှားသွားတာဖြစ်တဲ့အတွက်ကြောင့်မလို့တရားစီရင်စနစ်ကြီးတစ်ခုလုံးကဟိုပျက်စီးသွားပြီးပြပြသွားပြီလို့တော့ပြောလို့ရပါတယ
်ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့တိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒို့တန်တန်နှွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအမှုရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေစုစည်းတင်ဆက်ပေးထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
VOA အစီအစဉ်တွေကို Radio Yuvin တန်ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါတယ
်။ VOA American အတန်ကနေ2022ခုနှစ်မတ်လ26ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီလေကမှအရင်ဆုံးတော့ဥတမောင်သန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ပြဿနာများစွာရှိတဲ့အထက်မှာအဓိကကျတဲ့ပြဿနာတစ်ရပ်ကတော့လူမျိုးလူများစုနဲ့လူနည်းစုဆက်ဆံရေးပြဿနာပဲဖြစ်ပါတယ်။လူများစုလူနည်းစုလို့စဉ်းစားကြတဲ့အခါကဘာမှာ၅မျိုး၅စားခွဲပြီးတော့စဉ်းစားလေ့ရှိကြပါတယ်။ခွဲခြားဆက်ဆံရေးမဖြစ်ရအောင်စဉ်းစားတဲ့အခြေခံသဘောတွေကိုဒေါက်တာသိန်းတွင်နဲ့ဦးတမောင်သန်းတို့ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
။မနေ့ကတိုင်းမားပြည်ကြီးခြားသောလူမျိုးစုံနဲ့ပတ်စည်းထားတဲ့နိုင်ငံတကာဖြစ်ပါဘူး။ဖက်ဒရယ်ဒီမိုကရေစီနိုင်ငံတိုင်းအကိုထူထောင်လို့မယ်ဆိုရင်ဗုဒ္ဓဘာသာဝင်လူများစုပမာနဲ့အခြားသောဘာသာဝင်တိုင်းသားတွေအခြားသောလူမျိုးတွေနဲ့ဘယ်လိုဆက်ဆံရမလဲဆိုတာအရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာပါတယ်။ဒီလိုဆက်ဆံမှုဟာအုပ်ချုပ်ရေး၊စီးပွားရေး၊လူရေး၊ကျန်းမာရေးပြည်အစရှိတဲ့နယ်ပယ်အသီးသီးမှာဒါရောက်ပြန်နေမှာဖြစ်တယ်လို့နယ်ပယ်အသီးသီးဟာလည်းမိမိတို့ရဲ့နယ်ပယ်မှာအဒီဆက်ဆံမှုလက်တွေ့ဘယ်လိုဖြစ်မယ်ဆိုတာကိုသတ်မှတ်ကြရမှာဖြစ်ပါဒီနေ့ဒီမိုကရေစီလူ့ခွင့်ရေးအဖြစ်တိုင်ကဘာအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကတော့ပြည်ရင်းနယ်ပယ်မှာလူနည်းစုအခွင့်အရေးကိစ္စဖြစ်ပါတယ်။ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မြန်မာပြည်ရင်းနယ်ပယ်မှာထင်ရှားပြီးဖြစ်လို့ကျွန်တော်အထူးဖြင့်မိတ်ဆက်ပေးဖို့မလိုတော့တဲ့ဒေါက်တာသိန်းနဲ့ဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။မင်္ဂလာပါဆရာ
။ဟုတ်ကဲ့ဆရာ။တချို့နိုင်ငံတွေမှာဆိုလို့ရှိရင်လူနည်းစုကိုဥရေရာအဓိပ္ပာယ်ဖွင့်ဆိုထားတာမရှိပါဘူး။ ဥမာအိန္ဒိယမှာဆိုလို့ရှိရင်ဘာသာရေးအဖွဲ့ဆိုတာတွေ့ရပါတယ်မွတ်စလင်ခရစ်ယာန်စစ်ဗုဒ္ဓဘာသာနဲ့ပါစီဘာသာဝင်တွေကိုလူနည်းစုလို့သတ်မှတ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာဘောအဲ့ဒီလိုဥပဒေအရဖွဲ့ဆိုထားတာကိုပြဦးပါတော့ဆရာ
ဒီမြန်မာနိုင်ငံမှာတော့လူနည်းစုနဲ့ပတ်သက်လို့ဥပဒေအရဖွဲ့ဆိုထားတာတော့ကျွန်တော်သတိမထားမိဘူးကျွန်တော်ကလည်းဥပဒေကိုအထူးပြုလေ့လာတာမဟုတ်တော့သတိမထားမိပါဘူးဆရာဒါပေမဲ့ဒီဗမာနိုင်ငံမှာလူနည်းစုတွေရှိတယ်အဲဒီလူနည်းစုတွေရဲ့အခွင့်အရေးကာကွယ်ဖို့လိုတယ်ပညာရေးခွင့်အရေးကာကွယ်ဖို့လိုတယ်ဒါကြောင့်လူနည်းစုတွေကိုအသတ်မှတ်ဖို့လိုအပ်ပါတယ
်ဟုတ်ကဲ့ဆရာအဲ့လိုဆိုလို့ရှိရင်ကျွန်တော်တို့ဥပဒေအရပြဌာန်းဖို့ဟောအဲကျွန်တော်လိုမလားခင်ဗျာဥပဒေအရပြဌာန်းဖို
့ဥပဒေအရပြဌာန်းဖို့လိုတယ်အခြေခံဥပဒေမှာရောအဲပညာရေးဥပဒေမှာတက်ဆိုင်ရာဥပဒေတည်တည်မှာလူနည်းစုတွေရဲ့အခွင့်အရေးကိုအဲတည်တည်ကြကြတတ်မှတ်ထားဖို့လိုပါတယ်
။ဟုတ်ကဲ့။ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီရေဘူးအားဖြင့်ပေါ့နော်လူနည်းစုလို့ပြောကြတဲ့အခါမှာအဲ့ဒီအတုံးလုံးပေါ့။ကမ္ဘာမှာများဘလို့ပြဆိုနားလည်ထားကြပါကလေး။ဒါနဲ့အဆက်တည်းပဲပေါ့နော်ဒီမနက်ကမှဆိုရင်ရောလူနည်းစုကိုဘလို့သတ်မှတ်တင်တယ်လို့ကိုသိမ့်ပဲယူဆပါကလေး။ဟုတ်ကဲ
့။ဟုတ်ကဲ့။ခုနကဥတ္တမောင်လာပြောတဲ့အိန္ဒိယမှာတော့ဒါကိုယ်ကိုယ်ယုံကြည်မှုရသတ်မှတ်တယ်ဒီနဲ့တခြားနိုင်ငံတစ်ခုချင်းစီမှာတော့အဲလူနည်းစုကိုဘယ်လိုသတ်မှတ်တယ်ဆိုတော့ကျွန်တော်တိတိကျကျမသိပါဘူးဒါပေမဲ့ပညာရှင်တွေရေးသားတဲ့စာတွေမှာတော့လူနည်းစုနဲ့ပတ်သက်လို့အမျိုးအစား၅မျိုးလောက်အဲခွဲခြားသတ်မှတ်တာရှိပါတယ
်ဟုတ်ကဲ့ပါတယ်ရှင်ခင်ဗျာ
လူမျိုးဆိုင်ရာလူနည်းစုတွေနောက်တစ်ခါကိုယ်ကိုယ်ယုံကြည်မှုဆိုင်ရာလူနည်းစုနော်ဘာသာစကားဆိုင်ရာလူနည်းစုနော်လူဒန်းစားတတ်မှတ်ချက်ရာလူနည်းစုနဲ့နော်လိင်ခံယူမှုဆိုင်ရာပေါ့ဂျာမန်နဲ့ LGBT အစရှိတဲ့အဲဒီအမျိုးအစားတွေခွဲပြီးတော့အဲလူနည်းစုတွေတတ်မှတ်တာကျွန်တော်လေ့လာဖို့ပါတယ
်ဟုတ်ကဲ့ဒါဆိုရင်မြန်မာနိုင်ငံမှာပေါ့လူနည်းစုကိုဘယ်လိုဖြစ်ဆိုတတ်မှတ်တဲ့လို့ကိုသိနေမှာစောင့်ဟု
တ်ကဲ့ဒီမြန်မာနိုင်ငံမှာလည်းဒီလူမျိုးနဲ့ပတ်သက်လို့ဆိုရင်ကျွန်တော်တို့ဌာနေတိုင်းသားတွေအဲရှိတယ်လို့တခြားနိုင်ငံဝင်ရောက်နေထိုင်တဲ့အဲလူမျိုးတွေလည်းရှိတယ်လေဌာနေတိုင်းသားအဲဆိုရင်တော့ကျွန်တော်တို့အဲချင်းတို့ကချင်းတို့ကရင်တို့မွန်မမာရခိုင်ရှမ်းဒီပလောင်လီစုလာဟုအစရှိတဲ့ဖြစ်ပေါ့အဲကျွန်တော်တို့ရဲ့အဲရှေးရခိုင်တွေကအဲမြန်မာနိုင်ငံကိုအဲကြောင်းရှိနေထိုင်လာကြတဲ့ဌာနေတိုင်းသားတွေနောက်ရိုဟင်ဂျာတွေဒါရိုဟင်ဂျာကတော့ဌာနေတိုင်းသားကဆိုတာတော့ငင်းပွားနေစေပေါ့လေဒါပေမဲ့ကျွန်တော်တို့နိုင်ငံမှာဝေဖွားကြီးပြင်းတဲ့လူမျိုးတွေဖြစ်ပါတယ်။နောက်တခြားအိန္ဒိယနယ်ပွားတွေရှိတယ်၊တရုတ်နယ်ပွားတွေရှိတယ်။နောက်နီပေါ်နိုင်ငံကဗော်ဒကားတွေရှိတယ်။ဒါကျွန်တော်တို့နိုင်ငံမှာအဲနိုင်ငံသားဖြစ်နေနေထိုင်တဲ့လူနည်းစုတွေဒါကလူမျိုးရပေါ့။လူမျိုးရဌာနေတိုင်းသားရောတခြားနိုင်ငံလာနေလာရောက်နေထိုင်တဲ့လူမျိုးတွေရောရှိပါတယ်။နောက်ကိုယ်ဝယ်ယူကြည့်မှုဆိုင်ရာဆိုရင်ကျွန်တော်တို့နိုင်ငံမှာဒီဗုဒ္ဓဘာသာအများစုဖြစ်တယ်နော်ကိုယ်ပဲခရစ်ယာန်ဘာသာရှိတယ်အစ္စလာမ်ဘာသာရှိတယ်ဟိန္ဒူရှိတယ်ဆစ်ရှိတယ်နတ်ကိုယ်ပဲရှိတယ်ဒီကိုယ်ဝယ်ယုံကြည်မှုမှာလည်းဒါဒီဗုဒ္ဓဘာသာအများစုဖြစ်ပေမဲ့တခြားဘာသာဝင်တွေကလူနည်းစုဖြစ်တယ်နောက်ဘာသာစကားနဲ့ပတ်သက်လို့ကျွန်တော်တို့နိုင်ငံကိုရှေးယခင်တွေကဝင်လာတဲ့ဘာသာစကားအုပ်စုတွေရှိတယ်လေဒါဆလုံတို့မိုကင်တို့ဘာသာစကားပြောတဲ့အုပ်စုတွေဒါနောက်ဒီရခိုင်တို့ကမာတို့လာမှုလို့အစရှိတဲ့ဗာမီစ်လိုလိုဘာသာစကားပြောတဲ့အုပ်စုတွေဗမာတို့ရခိုင်မျိုးကတော့လူများစုဖြစ်ပြီးတော့တခြားလူနည်းစုဖြစ်သွားတဲ့ဘာသာစကားအုပ်စုတွေလည်းရှိတယ်န
ော်ဟ
ုတ်ကဲ့ဒါတော့ချင်းတောင်မှာဆိုရင်ဒါအဲချင်းတောင်မှာလည်းကုကင်နာကပေါ့ချင်းမှာလည်းဘာသာစကားမျိုးခွဲတွေရှိပြီးတော့ချို့အဲကာလူများများပြောတဲ့ချို့ကလူနည်းစုပြောတော့ဘာသာစကားဆရာလူနည်းစုတွေရှိတယ်နောက်ကချင်းအုပ်စုမှာလည်းအလားတူပဲဒီဂျိမ်းဘောကတော့လူများစုဖြစ်ပြီးတော့ရဝန်တို့လည်းချိတ်တို့ဒါကဘာသာစကားဆိုင်ရာလူနည်းစုတွေဖြစ်လာတယ်။နောက်ကိရင်မှာလည်းလာပြီပဲစကောကိရင်ပိုးကိရင်အဲစသဖြင့်ပေါ့ကိရင်အစရှိပြီပေါ့ကိရင်ဘာသာစကားပြောအုပ်စုမှာလည်းဒါဘာသာစကားဆိုင်ရာလူနည်းစုတွေရှိတယ်။နောက်ချမ်းပြည်မှာတိုင်းဘာသာစကားပြောတဲ့အုပ်စုတွေချမ်းမှာလည်းပဲဒါဘာသာစကားမျိုးကွဲတွေရှိတော့ဒီဘာသာစကားဆိုင်ရာလူနည်းစုတွေရှိတယ်။ဒါကျွန်တော်တို့မြန်မာနိုင်ငံမှာလည်းဘာသာစကားနဲ့ပတ်သက်တဲ့အဲလူနည်းစုတွေကိုရဲ့အခွင့်အရေးအသတ်မှတ်ပေးဖို့လိုတယ်။နောက်ကမတန်ဆွမ်းနေလေမမြင်အာယုအကြအာယုစသဖြင့်သူတို့လည်းဒါလူနည်းစုတွေဖြစ်လာတဲ့သူတို့ရဲ့အခွင့်အရေးတွေသတ်မှတ်ဖို့လိုတယ်။နောက်ကြားမနဲ့ LGBTQ ပေါ့ဒါလိင်ခံယူမှုဆိုင်ရာ ဒါဒီလည်းကျွန်တော်တို့မြန်မာနိုင်ငံမှာနိုင်ငံတကာပညာရှင်တွေထောက်ပြတယ်လို့ကျွန်တော်တို့နိုင်ငံမှာလည်းလူနည်းစုရဲ့ခွင့်ရေးကာဝေးဖို့ဆိုရင်လူနည်းစုတွေရဲ့ကိုယ်အဓိပ္ပာယ်ဖွင့်ဆိုပြီးတော့အဲ့ဒီလူနည်းစုတွေရဲ့ခွင့်ရေးကိုကာဝေးဖို့အတွက်ဥပဒေတွေပြဋ္ဌာန်းနေပါတယ
်ဆိုလိုတာကတော့သူတို့မတူတဲ့လူတွေအားလုံးကိုကျွန်တော်တို့ဖိတ်ခေါ်ပြီးတော့ဒီလိုဥပဒေမှာဘယ်လိုရေးဆွဲရမလဲဘယ်လိုသတ်မှတ်ပြဋ္ဌာန်းရမလဲဆိုတဲ့ဘောပေါ့နော
်အဲဟုတ်ကဲ့ခင်ဗျဟုတ်ကဲ့
ဟုတ်ဒါနဲ့ဆက်တဲ့ဘောကိုတည်းပြီးကျွန်တော်တို့နိုင်ငံတကာမှာ ethnicity ဆိုတဲ့စကားလုံးကိုသုံးလို့နေခါမှာအဲ့ဒါနဲ့တိုင်းဗမာမြန်မာကပြောနေတဲ့တိုင်းရင်းသားဆိုတဲ့အတိတ်ပဲမှာကွဲပြားနေတာနားလည်မှုတွေတွဲနေကြတာလေတော်တော်များများတွေ့ရတယ်ဒါလေးလည်းကိုသိန်းတွေလည်းရှင်းပြပြီပေါ့
အဲဟုတ်ကဲ့ဒီ ethnic ဆိုတဲ့စကားလုံးကကျွန်တော်တို့နိုင်ငံမှာတော့ဌာနေတိုင်းသားတွေမွန်တို့ကရင်တို့ကချင်တို့အဲသူတို့ကိုသူတို့ ethnic nationality လို့သုံးတယ်အင်္ဂလိပ်လိုကြီးတဲ့ခါမှာဒါဌာနေတိုင်းသားတွေဒါပေမဲ့အမေရိကန်ကျတော့ဒီလိုမဟုတ်ဘူးတဲ့အမေရိကန်က red indian ညာဌာနေတိုင်းသားဖြစ်ပြီးတော့ဟိုမှာဥရောပတို့အာရှတို့အာဖရိကတို့ကလာလာနေထိုင်တဲ့လူတွေက ethnic အဲဒီလိုသတ်မှတ်တယ်လို့ကျွန်တော်နားလေအင်္ဂလန်မှာလည်းအလားတူပါပဲအင်္ဂလန်မှာသူရဲ့ဒီဒီဌာနေတိုင်းသားတွေကအင်္ဂလိပ်လူမျိုး scotland လူမျိုး ireland ဒါဝီလာနေသားတွေဒါတွေကသူတို့ရှေးမဆောက်ရရနေလာတဲ့ဌာနေတိုင်းသားတွေဖြစ်ပြီးတော့အာရှအနေနဲ့ဒါတရုတ်မျိုးဘွားတွေအိန္ဒိယမျိုးဘွားတွေအစရှိတွေပြီးမှာအဲ့ဒါတွေကို ethnic လို့သတ်မှတ်တယ်ဆိုတော့ ethnic လို့သတ်မှတ်ပုံမှာကျွန်တော်တို့နိုင်ငံနဲ့တခြားဥရောပနိုင်ငံတွေနဲ့နည်းနည်းကွဲလွဲတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒီတိုင်းသားလို့ကျွန်တော်တို့ဖွင့်ဆိုသတ်မှတ်တဲ့အခါမှာတခြားသောလူမျိုးတွေတွေ့ကြနေကြတာတော့နိုင်ငံသားဖြစ်မှုတက်တာတွေနဲ့ဆက်နွယ်နေတာကိုတွေ့ရပါတယ်ဒါနဲ့ကျွန်တော်တို့ဆွေးနွေးမယ်ဆိုရင်အကျယ်အကျယ်အများကြီးဆွေးနွေးကြရှိပါတော့ဒါပေမဲ့ဒီကနေ့မှာတော့ကျွန်တော်တို့ပညာရေးအကြောင်းပြောကြမှာမလို့ပညာရေးကဏ္ဍနဲ့ပတ်သက်ပြီးတော့ပဲကျွန်တော်ကိုယ်တိုင်ကိုနေပြစီခင်ဗျာပညာရေးမှာလူနည်းစုအခွင့်အရေးဆိုင်ရာကိစ္စအကျယ်အဖြစ်ဘယ်မျိုးလောက်များရှိနိုင်မလဲခင်ဗျာ
ဒီပညာရေးမှာအကြောင်းနေခွင့်ပေါ့ကျောင်းမှာပညာပင်ယူခွင့်နဲ့ပတ်သက်လို့ဆိုလူနည်းစုတွေမှာအဲညစ်ပယ်ခံရတာရှိတယ်ကျွန်တော်နိုင်ငံမှာလည်းအလားတူအတွေ့အကြုံတွေရှိတယ်တချို့အဲလူမျိုးဆိုင်ရာလူနည်းစုတွေပညာရေးမှာညစ်ပယ်ခံရတာရှိတယ်အထူးသဖြင့်တော့တရုတ်ຫນွေဝါးတွေကအသက်မွန်းကြောင်းပညာရေးတွေသင်ကြားခွင့်မရဘူးနောက်မတန်ဆွမ်းကလေးငယ်တွေအကြောင်းကညစ်ပယ်တာရှိတယ်ဒီပညာသင်ကြားခွင့်ဆိုင်ရာအခွင့်အရေးတွေတို့ပါတယ်နောက်တရုတ်မျိုးနွယ်ဆိုင်ရာဆိုလူမျိုးတွေမှာတရားနည်းတရားလူမျိုးတစ်ခုနဲ့တစ်ခုနဲ့မတူတဲ့ရင်ကျိမှုတွေတမိုင်းတွေလေးထောင်းဆန်တွေရှိတယ်ဆိုအဲ့ဒီဟာကတည်ယုံညွန်းလာမှာလေဒီလူနည်းစုတွေရဲ့အဲသူတို့ခွင့်ရေးတွေပေါဝင်ဖို့လိုတယ်နောက်ဘာသာစကားဆိုခလေးတွေကသူတို့နားလေဘာသာစကားနဲ့သင်မှပညာရေးမှာပို့ပြီးတော့အောင်ကြီးတယ်အဲ့တော့လူများစုရဲ့ဘာသာစကားကိုပဲဦးစားပေးတင်တဲ့အခါကျတော့လူနည်းစုခလေးတွေမှာဒီဘာသာစကားဆိုင်ရာအခက်အခဲတွေရှိပါတယ်ဒါကြောင့်ဒီလူနည်းစုဘာသာစကားတွေကပညာရေးမှာလူနည်းစုခလေးတွေသင်ကြားပိုင်ခွင့်ရှိတယ်နဲ့နောက်ပညာရေးမူဝါဒတွေရေးဆွဲတဲ့အခါမှာပေါ့ပညာရေးဥပဒေတွေမူဝါဒတွေရေးဆွဲရင်လည်းဒီလူနည်းစုတွေပါဝင်တဲ့နေ။ဒါမှလူများစုကရေးဆွဲရင်သူကလူများလူနည်းစုရဲ့အခွင့်အရေးကိုသူတို့ထည့်သွင်းစဉ်းစားဖို့မှသူတို့အားနေတဲ့မိနေတဲ့။ဒါကြောင့်ပညာရေးမူဝါဒတွေဥပဒေတွေရေးဆွဲရင်လည်းဒါလူနည်းစုဒီကိုယ်စားလှယ်တွေပါဝင်တဲ့နေ။နောက်အနည်းဆုံးအကြောင်းအဆင့်မှာလည်းပဲဒီအကြောင်းရဲ့မူဝါဒတွေရေးဆွဲချမှတ်တဲ့အခါမှာလူနည်းစုတွေရဲ့ပညာရေးဆိုင်ရာအခွင့်အရေးတွေကိုထည့်သွင်းပါဝင်တဲ့နယ်လို့ကျွန်တော်ကမြင်ပါတယ
်။ဒီလိုပြိဿနာကအခုဒီကျောင်းသင်းတွေဆွေးနွေးသွားခဲ့တာတော့နိုင်ငံတိုင်းမှာရှိတတ်တဲ့လူမျိုးတွေရဲ့အပေါ်ဖြစ်ပါတယ်။နိုင်ငံတိုင်းလူမှာဌာနေတိုင်းမှာတွေ့ရှိလို့ရွှေ့ပြောင်းနေထိုင်ကြတဲ့အခြားလူမျိုးတွေလည်းရှိကြပါတယ်။အဒီလူမျိုးတွေရဲ့ဆက်ဆက်ပြီးလူများစုလူနည်းစုဆိုတဲ့ဆက်ဆံရေးသဘောတွေလည်းရှိလာပါတယ်။ဒီဆက်ဆံရေးကဒီနေ့ကမှမှာခွဲခြားဆက်ဆံတဲ့သဘောမဖြစ်ဘူးအင်မတန်ကိုကြည့်ကြည့်ပါလေမြန်မာနိုင်ငံကြုံတွေ့နေရတဲ့ပြဿနာလေနိုင်ငံတကာအလဲမာရောပြည်တွင်းမှာရောဒီပြဿနာပဲဖြစ်ပါလေဒီလိုဆိုလို့ကျမှာတော့လူများစုလူနည်းစုလို့သတ်မှတ်တဲ့အခါမှာဌာနေတိုင်းသားသဘောအရလူမျိုးသဘောအရရင်ကျေးမှုသဘောအရလူမျိုးအုပ်စုတစုဟာတခြားအုပ်စုတွေပေါ်မှာအင်္ဂလိပ်လို subordinacy လို့ခေါ်တဲ့အထက်စီးသဘောလက်အောက်ခံသဘောဦးစားပေးအလေးမထားသောသဘောအထင်သေးခံသဘောတွေရှိနေသလားဆိုတဲ့အချက်ကတော့ချက်ဖြစ်တယ်လို့ပြောပါတယ်လူရဲ့အနေအထားကအဓိကမကျဘူးလို့လည်းဆိုပါတယ် အထက်စီးရနေတဲ့အုပ်စုတွေကိုသွားမြင်ရင်တော့သူတို့လူပဲစီမှာအဲ့ဒီသဘောမျိုးတရှိမနေပါဘူးလို့ပြောတတ်ကြပါတယ်။ဒါပေမဲ့လူမင်းစုကိုသွားမြင်ရင်တော့အဲ့ဒီသဘောမျိုးတရှိနေတယ်လို့ဖြေတတ်ကြတာကိုလည်းနိုင်ငံတိုင်းလူလူမှာတွေ့ရပါတယ်။ဆရာဆိုင်ခဲ့လေမန္တလေးရောက်ရှမ်းပြောက်ချင်းဟာမန္တလေးတခြားလူမျိုးတွေရဲ့တည်ဆဲဆက်ဆံရေးသဘောကိုပြနေတယ်လို့လည်းပြောကောင်းပြောနိုင်ပါလား။လူများစုလူနည်းစုနဲ့လူမျိုးခွဲခြားဆက်ဆံရေးကိုလက်တွေ့မူဝါဒအဖြစ်ရေးဆွဲအကောင့်ထဲပေါ်ရတဲ့အခါမှာတော့စဉ်းစားရတဲ့တခြားအကြောင်းပြန်မျိုးလည်းရှိပါပါတယ်။တင်မြောင်နဲ့ဝဲမြောင်နဲ့ဖြစ်လာပါတယ်။ဒီအကြောင်းတွေကိုပြပြပိုင်းဖြစ်ဆရာသိန်းတွေနဲ့ဆက်လက်ဆွေးနွေးပြပြပါမယ်။ကျွန်တော်ကတော့
ဥတ္တမောင်းသားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင်နဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကလူမျိုးတုံးသက်ဖြတ်ပြီးလူသားမျိုးနွယ်ကိုထိခိုက်ပျက်စီးစေတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးကပြောပါတယ်။အာဆီယံ2ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားကြီးဝန်ကြီးကမြန်မာစစ်တပ်အနေနဲ့ထိန်းသိမ်းသိမ်းသိမ်းလှုပ်ဖို့မြန်မာခီးစင်မှာတိုက်တွန်းခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုမအေးတနာကြောင့်နဲ့ကိုဝင်းခန့်မောင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေပေါ်မှာမြန်မာစစ်တပ်တပ်ဖြတ်နှိမ်နှင်းမှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်နေအမေရိကန်အစိုးရကသတ်မှတ်လိုက်ပါတယ်။မြန်မာစစ်တပ်ဟာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်ပြီးတော့လူသားမျိုးတွေကိုထိခိုက်ပျက်စီးစေတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့လို့အတည်ပြုကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကမေလ22ရက်နေ့မှာပဲကြေညာသွားတာ
ပါ7 times. Today marks the 8th, as I have determined that members of the Burmese military committed genocide and crimes against humanity against Rohingya.
ဒုတိယကမ္ဘာစစ်အတွင်းကဂျူးတွေအစုလိုက်ပြောင်းလိုက်တပ်ဖြတ်ခံရတဲ့ဖြစ်ရပ်တွေပြထားတဲ့ဂျူးလူမျိုးတုံးတပ်ဖြတ်မှုအောက်မေ့ပွဲပြတိုင်းမှာကျင်းပတဲ့မြန်မာနိုင်ငံဆိုင်ရာအခမ်းအနားမှာဝန်ကြီးအန်တိုနီဘလင်ကင်အဲ့လိုပြောသွားတာဖြစ်ပါတယ်အဲ့ပြတိုင်းမှာလူမျိုးတုံးတက်ဖြတ်မှုစီဥတည်နေတဲ့မြန်မာနိုင်ငံဆိုတဲ့ပြကန်းကိုလည်းဝင်ကြီးဘလင်ကင်ကြည့်ရှုခဲ့ပါတယ်။အခင်းဖြစ်ရတဲ့ခုကိုလူမျိုးတုံးတက်ဖြတ်မှုဖြစ်နေတဲ့တရဝင်မတက်မှတ်ခင်မှာအမေရိကန်နိုင်ငံသားရဲ့ဝင်ကြီးကအချက်လက်ဥရေအကြောင်းအရာတွေကိုနိုင်ငံကိုစားတာဝန်ယူစစ်ဆေးရတာဖြစ်ပါတယ်။ဒါမှမဟုတ်လူမျိုးတုံးတက်ဖြတ်မှုပေါင်း9ခုရှိတယ်လို့အမေရိကန်ပြည်ထောင်စုကစစ်ဆေးဆုံးဖြတ်ထားပြီးမြန်မာနိုင်ငံကဖြစ်ရက6ခုမြောက်ဖြစ်ကြောင်းဝင်ကြီးဘလင်ကင်ကပြောပါတယ်။အထောက်အထားချက်လက်တွေနိုင်ငံသားရေးဝန်ကြီးဌာနလက်အောက်ဥရေရေးရာဌာနရဲ့သုံးသက်ချက်တွေကိုအခြေခံပြီးတော့အခုလိုဆုံးဖြတ်တာဖြစ်သလိုတရားလွတ်လပ်တဲ့အဖွဲ့တွေရဲ့တွေးရှိချက်တွေကိုပါထည့်သွင်းစဉ်းစားခဲ့တယ်လို့လည်းဝန်ကြီးကပြောပါတယ်။ဂျူးလူမျိုးတုံးတပ်ဖြတ်မှုအောက်မေ့ပွဲပြတိုင်း Holocaust ပြတိုင်းကလည်းတရားလွတ်လပ်တဲ့စမ်းစစ်သုံးသက်ချက်တခုပြုလုပ်ပြီးတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်တို့ပေါ်မှာရာဇဝတ်မှုကျူးလွန်ခဲ့ကြောင်း2018ခုနှစ်ကထုတ်ပြန်ခဲ့တာပါ။မြန်မာစစ်တပ်ကတော့အခုလိုမျိုးအမေရိကန်အစိုးရကလူမျိုးတုံးတပ်ဖြတ်မှုအဖြစ်နဲ့တရားဝင်သတ်မှတ်လိုက်တာကိုပယ်ချသွားပါတယ်။အဲ့လိုကြမ်းဖက်မှုမျိုးအစိုးရအနေနဲ့ရောတက်မတော်အနေနဲ့ပါလှုံ့ဆော်ခဲ့တာမရှိဘူးလို့စစ်ကောင်စီပြောခွင့်ရက VOE ကိုပြောပါတယ်။ဒါမဲ့လည်းဖြစ်မှုကျူးလွန်ရတဲ့စစ်သားတချို့တော့ရှိခဲ့တယ်လို့ဝန်ခံပြောဆိုပါတယ်။မြန်မာနိုင်ငံရဲ့ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကတော့အမေရိကန်အစိုးရရဲ့သတ်မှတ်ကြေညာချက်ကိုထောက်ခံကြိုဆိုသွားပါတယ်။အခုလိုမျိုးရခိုင်ပြည်နယ်မှာ2018ခုနှစ်ကလူမျိုးရေးဘာသာရေးအခြေခံနဲ့ပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းမှုတွေတွင်မှာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကပတ်တန်းပြုစုအစည်းအခမ်းစာတွေထုတ်ပြန်ထားတာပါမြန်မာနိုင်ငံမှာတော့စစ်တပ်ကရဝင်ကြဆိုတဲ့အသုံးအနှုန်းကိုလက်မခံထားဘဲနဲ့အဲ့2018ခုနှစ်ကနယ်မြေရှင်းလင်းမှုတွေတွင်မှာတော့ရဝင်ကြ9သိန်းထက်မနည်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်ရှင်
မြန်မာနိုင်ငံကိုပထမဆုံးအကြိမ်3ရက်ကြာတွားရောက်ခဲ့တဲ့အာဆီယံ2ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရက်ဆွန်ခွန်ဟာမြန်မာစစ်တပ်အနေနဲ့စစ်စင်ရေးတွေလုပ်တဲ့အခါထိန်းသိမ်းသိမ်းလုပ်ဖို့သူ့ခီးစဉ်မှာတိုက်တွန်းခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။လူသားချင်းစာနာမှုတည်ပြီးမြန်မာနိုင်ငံထဲရောက်နေပေမဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်လိုအပ်တဲ့နေရာတွေစီပို့လို့မရဖြစ်နေပါတယ
်။ការបញ្ចប់អំពើហិង្សាភ្លាមភ្លាមអំពីភាពចាំបាច់នៅក្នុងការជួបភាគីពាក់ព័ន្ធទាំងអស់
ဒါအပြင်ဖန်စီထိမ့်သိမ်းခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာအမှုရှင်ဆိုင်နေဆဲဖြစ်တဲ့အတွက်တွေးဝင်မပေးနိုင်ဘူးလို့စစ်ကောင်စီကညင်းဆိုခဲ့တယ်လို့အထူးကိုယ်စားလှယ်ကဆိုပါတယ်။အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေးအောင်လှိုင်နဲ့တွေ့ဆုံခဲ့တယ်လို့ ကုလသမဂ္ဂနဲ့အာဆီယံတန်အရာရှိတွေနိုင်ငံရေးပါတီခေါင်းဆောင်တို့ချို့ရဲပါတွေ့ဆုံခဲ့တာပါသူနဲ့တွေ့ဆုံစဉ်မြန်မာဆိုင်ရာအာဆီယံရဲ့ပုံသဘောတူညီချက်၅ရဲ့အကောင့်ထဲပေါ်ရေးလူသားချင်းစာနာမှုကူညီပေးအပ်နိုင်ရေးနဲ့မြန်မာအာဆီယံပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ဒီလိုအာဆီယံထုကိုယ်စားလှယ်နဲ့တွေ့ဆုံမှုကနေရလက်ကောင်းတွေဖြစ်လာဖို့မျှော်လင့်ထားကြောင်းတွေ့ဆုံခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးက VOA ကိုပြောပါတယ်အာဆီယံထုကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခရီးစဉ်ဟာမြန်မာပြည်သူအများစုရဲ့ဆန္ဒနဲ့တောင်းဆိုမှုတွေကိုလစ်လျူရှုပြီးစစ်ကောင်စီကိုထောက်ခံမှုပေးဖို့တွားရောက်တဲ့ခရီးစဉ်မျိုးဖြစ်နေတယ်ဆိုပြီးအရက်ဖက်လူအဖွဲ့အစည်း30ကျော်ကကြေညာချက်ထုတ်ကန့်ကွက်ခဲ့ကြပါတယ်
မြန်မာစစ်တပ်ဟာမနစ်ကအာဏာသိမ်းပြီးနောက်တနေ့မှာပဲမြို့ပြဆစ်စင်ရည်တွေနဲ့တပ်ဖွဲ့တွေချထားပြီးလက်နက်မဲ့ပြည်သူတွေကိုအသက်သေစေနိုင်တဲ့လက်နက်တွေအသုံးပြုချေမှုန်းရေးရုံနဲ့ဆိုင်တဲ့အစီအစဉ်တွေကိုဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကိုရိုင်းစီစဉ်ချမှတ်ပေးခဲ့တယ်လို့ဒီသတင်းပတ်တွေမှာထုတ်ပြန်သွားတဲ့အစီရင်ခံစာတစ်စောင်မှာဖော်ပြထားပါတယ်လူမှုကြမ်းမှာအကြောက်တရားဝင်လာအောင်လို့လက်ဖြောင့်တနက်သမားတွေနဲ့ပြစ်ခတ်တာစစ်ပွဲတွေမှာလိုက်နာကျင့်သုံးရမယ်စီမင်းစည်းကမ်းတွေမပါတဲ့ညွှန်ကြားချက်တွေစစ်သားတွေကိုထုတ်ပေးပြီးတော့မြန်မာစစ်ကောင်းဆောင်တွေကရာဇဝတ်မှုတွေကိုကျူးလွန်ခိုင်းခဲ့တယ်လို့45 rights လူခွင့်ရေးအဖွဲ့နဲ့ American Yale တက္ကသိုလ်ဥပဒေဌာနတို့ကပူးရဲပြုလုပ်တဲ့စုံစမ်းမှုအစီရင်ခံစာမှာပြောထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့6လအကြာလှုပ်ရပေါက်ကြားလာတဲ့အထောက်အထားတွေပါဝင်အသက်ရှင်ကျန်ရစ်သူတွေ၊ကျန်းမာရေးဝန်ထမ်း၊မျက်မြင်သက်သူတွေနဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်ဟောင်းတွေစသဖြင့်ထွက်ဆိုချက်ပေါင်း128ခုပေါ်မှာအခြေခံပြီးတော့ပြုစုထားတာဖြစ်ပါတယ်။ဆန္ဒပြသူတွေနဲ့ NLD ပါတီဝင်တွေကိုလှုပ်ကြံဖန်ဆီးဖို့ရဲတပ်ဖွဲ့ကိုညွှန်ကြားထားတဲ့စာရွက်စာတန်းအထောက်အထားတွေကိုလက်ခံရရှိခဲ့တယ်လို့အတိပြုထားတာတွေနဲ့ကိုယ်တိုင်နှစ်ပတ်နှစ်ဆက်ခံထားရတဲ့သူတွေရဲ့ထွက်ဆိုချက်တွေကိုလည်းရထားတယ်လို့45 rights အဖွဲ့နဲ့ Yale တက္ကသိုလ်ကပြောပါတယ်။ဘယ်နေရာမှာလုံခြုံမှုမရှိNo way is safe လို့နာမည်ပေးထားတဲ့ဒီစီရင်ခံစားရဲမှာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူရဲ့လက်ထောက်ဗိုလ်ချုပ်မှုကြီးစိုးဝင်းပါဝင်စစ်တပ်နဲ့ရဲတပ်ဖွဲ့ကထိတ်တန့်အရာရှိကြီး61ယောက်ရဲ့အမည်စင်းကိုဖော်ပြထားပြီးတော့သူတို့ကိုစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးတဲ့လို့အကြံပြုထားပါတယ်။ကုလသမဂ္ဂကလည်းမြန်မာစစ်တပ်ဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်မှာဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲပြောဆိုထားတာဖြစ်ပါတယ်
။မြန်မာနိုင်ငံဟာကိုဗစ်ကပ်ပြီးအပြင်စစ်အာဏာသိမ်းမှုကြောင့်နိုင်ငံရေးမတည်ငြိမ်မှုတွေ၊စီးရီးပရိပခတွေကြုံတွေ့နေရပြီးကုန်ကျန်းရှားပါတာကြောင့်မကြာခင်ကုန်ထုံးလုပ်ငန်းတွေရပ်နားကုန်နိုင်တဲ့အခြေအနေရှိနေပါတယ်။ထွေထွေကုန်စည်နှုန်းတက်တာ၊လျှက်စစ်မီအလင်းမီအောင်မပေးနိုင်တာ၊စိုက်ပျိုးရေးဒေသတွေမှာနေမီမတည်ငြိမ်တာ၊ဒီလိုအကျက်တဲတွေကြောင့်ကုန်စည်ထောက်ပံ့ရေးလမ်းကြောင်း supply chain ပြတ်တောက်သွားပြီးကနတီတီကကုန်ထုတ်လုပ်ငန်းတွေမှာကုန်ကျန်းရှားပါကုန်တာပါ။နေမည်မအေးချမ်းတဲ့အတွက်မြန်မာနိုင်ငံဒေသတချို့ကတောင်သူတွေလည်းဥပမာကြက်သွန်လိုစိုက်ပျိုးမှုကို short လုပ်သွားတာမျိုးစဉ်းစားထားတာပါ။ဒါကြောင့်ငရုတ်လိုကုန်ကျန်းမျိုးကိုတော့ထိုင်းနိုင်ငံကနေပြန်သွင်းနေရတယ်လို့စားသောက်ကုန်ထုတ်လုပ်တဲ့လုပ်ငန်းရှင်တချို့က VOA ကိုပြောပါရယ်။အခုနှစ်တည်းကုန်ထုတ်လုပ်မှုဘလောက်ကျဆင်းသွားသလဲဆိုတာတိကျရေရတဲ့အချက်လက်တွေပြည်တွင်းမှာမရှိပေမဲ့ဈေးကွက်ဆိုင်ရာအချက်လက်တွေပြုစုသုံးသပ်တဲ့ဗြိတိန်ခြေဆိုင် IHS market ရဲ့မတ်လ၁ရက်နေ့ထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံဟာမတည်ငြိမ်မှုတွေကြောင့်ကုန်ထုတ်လုပ်ရေးပိုင်းရောဝယ်လိုအားပါဖေဖော်ဝါရီလထဲမှာအလင်းမြန်ကျဆင်းခဲ့တယ်လို့သုံးသပ်ထားပါတယ
်။မြန်မာစစ်တပ်နဲ့ကိုကန့်တိုင်းသားလက်နက်ကိုင် MNDA တို့ကြားမှာ2022ခုနှစ်ဩဂုတ်လကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ယာယီစခန်းတွေမှာခုလုံနေကြရတဲ့စစ်ပြေးဒုက္ခတွေ900လောက်ဆဲနဲ့စားနဲ့ရိတ်ခါပြတ်တောက်နေပါတယ်။မွန်ဂိုမျိုးဘက်ကိုဆက်နဲ့အစားအသောက်ရိတ်ခါကြောက်တွေကိုစစ်ကောင်စီကတည်ဆောင်ွက်ပိတ်ထားသလိုအလို့ရှင်တွေမရှိတာကြောင့်လည်းတခြားဒေသကဖွဲ့စည်းတွေစီကပါအကူအညီတောင်းခံရတဲ့အထိဖြစ်လာတာပါလက်ရှိအခြေအနေအရမွန်ဂိုမျိုးကိုပြင်ပဆန်တဲခွင့်မပေးသလိုတရုတ်နိုင်ငံဘက်ကလည်းတင်သွင်းလို့မရလို့ဒေသရက်ဆန်တွေကိုဒေသခံတွေအဓိကရှောက်ဖွေဝယ်ယူနေရတာပါမွန်ဂိုမျိုးပေါ်မှာစစ်ပြေးဒုက္ခတွေအခုချိန်ထိ950ကျော်ရှိနေပြီးတော့ဒေသရက်ဆန်ကလည်းရေရှည်တွေလုံလောက်ဖို့ခက်ခဲနိုင်တယ်လို့အခုညီပေးနေတဲ့သူတွေကပြောပါရယ်ကချင်ပြည်နယ်ဘက်မှာတော့ကချင်လွမြောက်ရေးဖွဲ့ KIO ဌာနချုပ်ရှိတဲ့လိုင်ဇာမျိုးဘက်ကိုစစ်ကောင်စီတပ်တွေကမလ23ရက်နေ့ဗုဒ္ဓဟူးနေ့မနေ့အစောပိုင်းကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါရယ်စစ်ကောင်စီဘက်က၄ချိန်လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွင်လိုင်ဇာမျိုးပြင်က KIA တပ်စခန်းရှိတဲ့အလန့်ဘွယ်တောင်ကုန်းဘက်ကိုကြားရောက်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဘုံမှုကြီးနော်ဘူးက VOA ကိုပြောပါရယ်လက်နက်ကြီးကြီးကြပေမဲ့လည်းထိခိုက်သေးဆုံးတာမရှိကြောင်းပြောပါရစေ။ KIA ပြည်ကြားရေးဌာနကချင်နဲ့ Facebook သတင်းစာမျက်နှာမှာတော့စစ်ကောင်စီကပစ်ခတ်တဲ့လက်နက်ကြီးကြီးတစ်လုံးဟာကျေးရွာနိုင်ငံနာဘန်ကျေးရွာဘက်မှာကြားရောက်ပောက်ကွဲကြောင်းဖော်ပြထားပါရစေ။ ကဲအိုင်ကတော့ဒီတရုတ်နိုင်ငံပဲကြားရောက်ပေါက်ကွဲတယ်ဆိုတာအတိမပြုတ်နိုင်ကြောင်းပြောပါရစ်ဒီပြစ်ကတ်မှုဟာပွန်ရဲပွန်အခြေဆိုင်စစ်ကောင်စီတပ်တွေကပြစ်ခတ်တာလို့ကဲအိုင်ဘက်ကထုတ်ပြန်မိမယ်လဲဒီကြားအတိပြုတ်ချက်မရရှိပါဘူးရှင
်တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုမအေးသနာကျော်နဲ့ကိုဝင်းခန့်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တပတ်တွင်နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးမှာပါမအေးတန်စင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံမှာရုရှားတပ်ဖွဲ့တွေရဲ့လုပ်ရက်တွေဟာဆီယာဇဝင်မှုမြောက်တဲ့အကြောင်းအမေရိကန်ကဒေသင်ဘက်ထံမှာတရားဝင်သတ်မှတ်ကြေညာလိုက်ပါတယ်။ဆီယာဇဝင်မှုကျူးလွန်သူတွေကိုအရေးယူနိုင်အောင်လက်တွဲကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းကိုလည်းအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။လက်တလော့ရရှိထားတဲ့သတင်းချက်လက်တွေအရရုရှားတပ်ဖွဲ့တွေဟာယူကရိန်းမှာဆီယာဇဝင်မှုကျူးလွန်နေတယ်လို့အမေရိကန်ဆိုရကသုံးသပ်တဲ့အကြောင်း NATO အဖွဲ့အရေးပေါ်အစည်းအဝေးအတွက်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကိုသမ္မတဂျိုးဘိုင်ဒန်နဲ့အတူဗိုလ်တူနေတော်ကထွက်ခွာသွားပြီးဝန်ကြီးဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်အောင်ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းကိုလည်းအမေရိကန်နိုင်ငံသားရဲ့ဌာနနိုင်ငံတကာရာဇဝတ်မှုကင်းဆိုင်ရာအထူးတန်တမန် Beth Venture ကပြောပါတယ်။ဘယ်သူဘယ်ဝါမခွဲခြားမဲ့နဲ့တိုက်ခိုက်တာတွေအရက်သားတွေကိုတမင်သက်သက်တိုက်ခိုက်တာတွေတခြားရဲဆက်ဆက်ကြမ်းကြုတ်တဲ့လုပ်ရပ်တွေနဲ့ပတ်သက်လို့ခိုင်လုံတဲ့သတင်းတွေရရှိထားတဲ့အကြောင်းဝန်ကြီးဖလင်ကင်ကကြေညာချက်မှာပြောထားပါတယ်။ရုရှားတပ်ဖွဲ့တွေဟာလူနေတိုက်ခန်းတွေစာတင်ကြောင်းတွေအရေးကြီးတဲ့အခြေခံအဆောက်အုံတွေအရက်သားမော်တော်ယာဉ်တွေကုန်တိုက်တွေအရေးပေါ်ယာဉ်တွေကိုဖျက်ဆီးခဲ့တယ်လို့အပြစ်မဲ့အရသာထောင်ချီတေးချီထိတ်ခဲ့ရတဲ့အကြောင်းကိုလည်းပြောဆိုထားပါသေးတယ်။မိန်ခင်သမားဂျိုးဘိုင်ဒန်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကိုဆေးရဆွေသားအဖြစ်သုံးနှုန်းပြောဆိုထားပါသေးတယ်။ညောင်ကိုရီးယားနိုင်ငံကတိုက်ချင်းပြပဲ့ထင်းဒုံးကြီးတစ်စင်းကိုကြာသာပင်နေမှာစမ်းသပ်ပြလုပ်လိုက်ပုံရတယ်ဆိုပြီးတော့ဂျပန်နဲ့တောင်ကိုရီးယားအစိုးရတွေကပြောပါတယ်ဒါဟာ2019ကစပြီးတော့ညောင်ကိုရီးယားအစိုးရဘက်ကတာဝေးပြဒုံးကြီးကိုပထမဆုံးအကြိမ်ပြလုပ်လိုက်တာလည်းဖြစ်ပါတယ်ညောင်ကိုရီးယားရဲ့ဒီဒုံးကြီးဟာမိနစ်80ကြာပြန်တန်းခဲ့ပြီးတော့ဂျပန်မြောက်ပိုင်းကအောင်မိုရီခရိုင်အနောက်ဘက်ကီလိုမီတာ180အကွာမှာရှိတဲ့ဂျပန်ပင်လယ်ရေကအထူးစီးပွားရေးဆိုင်နဲ့ကိုကြားခဲ့တယ်လို့ဂျပန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်ဒီဒုံးကြီးဟာကီလိုမီတာ6000အမြင့်ထိပြန်တန်းခဲ့ပြီးတော့စုစုပေါင်းကီလိုမီတာ1100လောက်အကွာဝေးထိရောက်ခဲ့ပြီးတိုက်ချင်းပြပဲ့ထိန်ဒုံးကြီးအစ်စ်တမျိုးဖြစ်ပုံရတဲ့ဆိုပြီးတော့ဂျမန်တာဝန်ရှိသူတွေကပြောပါသည်တောင်ကိုရီးယားသမ္မတမူဂျေအင်ကတော့ဗျောက်ကိုရီးယားဘက်ကအခုလိုဒုံးကြီးစမ်းသပ်ပြလုပ်လိုက်တဲ့အပေါ်မှာပြင်းပြင်းထန်ထန်ပြစ်တင်ရှုံချလိုက်ပြီးတော့ဒါဟာမြောက်ကိုရီးယားကတာဝဲပြဒုံးကြီးပြလွတ်တာတွေကိုသူတို့ဘာသာသူတို့တရားဝင်ဆိုင်ငံထားတာကိုချိုးဖောက်လိုက်တာဖြစ်တဲ့အကြောင်းအရေးပေါ်ကျင်းပတဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီအစည်းအဝေးပွဲတွေမှာပြောသွားခဲ့ပါသည်မြောက်ကိုရီးယားနိုင်ငံဟာအခုနှစ်အတွင်းမှာဒုံးကြီးစမ်းသပ်ပြလုပ်မှု12ကြိမ်ပြုလုပ်ခဲ့ပြီးတော့အဲ့ဒီမှာအနည်းဆုံး2ကြိမ်ကဂျိုးတူးလွှတ်တယ်ရေးအတွက်ပြင်ဆင်နေတာဖြစ်တယ်လို့လည်းဆိုပါတယ်အီရန်ရဲ့နျူကလ িয়ার ထုတ်လုပ်မှုကိုကန့်သတ်ဖို့2015မှာရခဲ့တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်ပြီးတော့အသက်သွင်းနိုင်ရေးအပေါ်မှာအကောင့်မြင်မြင်လေးနဲ့အကြောင်းအမေရိကန်ကပြောပါတယ်ဒါပေမဲ့အီရန်ဘက်ကမပြောင်းလဲဘူးဆိုရင်မလုပ်မယ်ဆိုတဲ့ဒုတိယအစီအစဉ် Plan B ရှိပြီးသားဖြစ်တဲ့အကြောင်းမြန်မာနိုင်ငံကြီးဝန်ကြီးဌာနကသတိပေးထားပါတယ်သဘောတူညီချက်အရအီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်စွာအတော်များများကိုရယ်ဆိုင်သွားစီမယ်ဆိုပြီးတော့မျှော်လင့်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ရရှိတွေကပြောပါလိမ့်တနည်းနေပါစိစက်ညီနိုင်မှုတွေလုတ်ခဲ့ပြီးတဲ့နောက်သဘောတူညီချက်ရနိုင်တော့မဲ့အနေအထားကိုရောက်နေပြီဆိုပြီးတော့ပြောပါလိမ့်တန်ခဲပိတ်ဆို့မှုတွေရုပ်သိမ်းပြီးရအီရန်အနေနဲ့2015နျူကလ িয়ার သဘောတူညီချက်တွေကိုလိုက်နာဖို့အတွက်ဆုံးဖြတ်ရမှာဖြစ်တယ်လို့အမေရိကန်ကအင်္ဂါနေ့ကပြောပါလိမ့်တနည်းနေပါကြာဆွေးနွေးညီနိုင်မှုတွေလုတ်ပြီးတဲ့နောက်ခက်ခဲတယ်လို့ယူဆနိုင်တဲ့ဆုံးဖြတ်ချက်တွေချဖို့အီရန်မှာတာဝန်ရှိကြောင်းပြောခွင့်ရနက်ပရက်စ်ကပြောပါလိမ့်အသေးစိတ်ချက်လက်တွေကိုမဖော်ပြပေမဲ့လည်းအီရန်နျူကလ িয়ার အရေးအမေရိကန်ကအရှိလေပိုင်းနဲ့ဥရောပမဟာမိတ်တွေနဲ့ကာလကြာတိုင်ပင်ဆွေးနွေးခဲ့တယ်လို့လည်းနက်ပရက်စ်ကပြောပါလိမ့်မတ်လ27ရက်နေ့မှာတရုတ်ပြည်တွင်ခီးသည်တင်လေးပြကြပြည်နောက်ရက်တွေမှာကင်ဆင်းဝင်နှန်းတွေရှာဖွေပေးတယ်မဲ့လေဒီသတင်းပတ်နောက်ပိုင်းထိအသက်ရှင်သူရောအလောင်းမှမဖြာမတွေ့ပဲဖြစ်နေကြပါလိမ့်မိုးတွေအပြင်းထန်ရွာနေတဲ့အတွက်ကင်ဆယ်ကူညီမှုတွေလုပ်ဖို့လည်းခက်ခဲနေရပါ China Eastern နေကြောင်းလိုက်ရဲ့ Boeing 737အမျိုးအစားလေးမှာခီးသည်123ယောက်နဲ့လေယာဉ်ဝင်နှန်း900လိုက်ပါသွားခဲ့ပါလိမ့်တင်းလာနေကူမင်းမြို့ကနေကွမ်ဂျိုးမြို့ကိုပြန်တန်းနေတဲ့အချိန်ဝူဂျိုးမြို့လာမှာလေယာဉ်ပြကျခဲ့ပါလိမ့်လေယာဉ်ပြတ်တမ်းမှုမှတ်တမ်းတွေကရာ black box တွေကတခုကိုရှာတွေ့ပြီးဖြစ်တဲ့အတွက်ပြကြရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနိုင်တော့မယ့်အကြောင်းတရုတ်ရာရှိတွေကမျှော်လင့်ထားကြပါသည်။ရှန်ဟိုင်းမြို့ခြေဆိုင် China Eastern နေကြောင်းလိုက်ဟာတရုတ်နိုင်ငံကထိတ်တန့်နေကြောင်းလိုက်တို့ခုမှတခုပါဝင်ဖြစ်ပြီးတော့ပြည်ရင်းပြည်ပလေးစိပေါင်း248ခုကိုပြန်သက်နေရဖြစ်ပါသည်။ American နိုင်ငံသားဝင်ကြီးဟာ Madeleine Albright က March 23ရက်နေ့မှာကင်ဆာရောဂါနဲ့အသက်84နှစ်အရွယ်မှာကွင်းလွန်သွားပါတယ်။ American ပြည်အောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားဝင်ကြီး Albright ဟာသမ္မတဟောင်းဘီလ်ကလင်တန်လက်ထက်1996ခုနှစ်မှာနိုင်ငံသားဝင်ကြီးတာဝန်ယူခဲ့ပါတယ်။ American ဆွေရတဲ့မှာရာထူးအမြင့်ဆုံးတာဝန်ထမ်းဆောင်ခဲ့တဲ့အမျိုးသမီးအဖြစ်သမိုင်းဝင်ခဲ့ပါတယ်။သူကိုယ်တိုင်ကလည်းဆစ်ဖြစ်နေတဲ့ဥရောပတိုက်ကနေ American ကိုကလေးဘွားတွေကပြောင်းရွှေ့နေထိုင်ခဲ့တဲ့ဒုက္ခတွေတရားဖြစ်ပါတယ်။ American နိုင်ငံသားတွေအတွက်အားကျကုန်ယူစရာဖြစ်တဲ့အတွက်ဝင်ကြီး Albright ကိုအရက်သားတွေကိုချီးမြှင့်တဲ့အမြင့်ဆုံးဆု Medal of Freedom ဆုကိုသမ္မတဟောင်းဥပမာကချီးမြှင့်ခဲ့ပါတယ်။1995ခုနှစ်မှာကုလသမဂ္ဂဆိုင်ရာ American သံတမန်ကြီးအဖြစ်နဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားရောက်ခဲ့ပြီးတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည် NLD ပါတီနဲ့တခြားနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။2013မှာမြန်မာနိုင်ငံကိုဒုတိယအကြိမ်သွားရောက်ခဲ့ပြီးတော့ရန်ကုန်တက္ကသိုလ်စီရင်တုအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဝင်ကြီးအော်ဘရိုက်ဟာမြန်မာဒီမိုကရေစီရေးကိုအစဉ်တစိုက်အားပေးထောက်ခံခဲ့သူတွေဖြစ်ပါလေ။ကိုဗစ်ကာကွယ်ဆေးမော်ဒါနာဟာမွေးကစ္စကလေးငယ်တွေလမ်းလျှောက်တက်ဆာနဲ့ချောင်းမတော်ခင်အရွယ်တွေအတွက်ကာကွယ်နိုင်တဲ့အကြောင်းမော်ဒါနာကုမ္ပဏီကဒီသတင်းပထမကြေညာလိုက်ပါလေ။စီမင်းချမှတ်တဲ့သက်ဆိုင်ရာပညာရှင်တွေအတူပြုမယ်ဆိုရင်ကလေးငယ်တွေကလာမယ့်နေရာဒီမှာကာကွယ်ဆေးစထုတ်ဖို့ခွင့်လန်းတစ်ခုပွင့်သွားမှာပါ။အသက်ချောင်းတဲ့အရွယ်အောက်ကလေးငယ်တွေအတွက်ဆေးပမာဏနည်းနည်းနဲ့ထိုးခွင့်ပေးဖို့မိခင်ပြောင်စုနဲ့ဥရောပနိုင်ငံကကျန်းမာရေးစီမင်းချမှတ်သူတွေစီမှာခွင့်တောင်းမဲ့အကြောင်းမော်ဒါနာကုမ္ပဏီကပြောပါတယ်။မိခင်မှာမွေးကင်းစားတဲ့အသက်တင်နေပိုကြီးရဲ့ကလေးတွေနဲ့ဆေးကြောသက်တွေအတွက်ကာကွယ်ဆေးပမာဏထပ်တိုးပြီးတော့ထိုးခွင့်ရဖို့ကုမ္ပဏီကကြိုးစားနေတာပါ။အသက်ငယ်တဲ့ကလေးငယ်တွေအတွက်ဘလို့ကာကွယ်ပေးနိုင်မလဲ။ကာကွယ်ဆေးထိုးခွင့်မရလို့စိုးရိမ်နေကြတဲ့အမေပါတွေအတွက်မော်ဒါနာကုမ္ပဏီရဲ့ကြီးညာချက်ကသတင်းကောင်းတစ်ခုဖြစ်ပါတယ်။မိခင်မှာအသက်9နှစ်ကလေးငယ်18တန်းလောက်ဟာကာကွယ်ဆေးထိုးဖို့အကျုံးမဝင်သေးတဲ့တခုတည်းသောအသက်အပိုင်းခြားအောက်မှာကျန်နေသေးဖြစ်ပါလိမ့်။တရုတ်နိုင်ငံကြီးလေးမြို့မှာကိုဗစ်ကူးစက်သူအများဆုံးဖြစ်နေပြီးတော့2020ကိုဗစ်ကရောဂါစတင်ဝူဟန်မြို့မှာပြန့်ပွားခဲ့ပြီးတဲ့နောက်တရုတ်နိုင်ငံမှာကြီးလေးမြို့မှာအခုကိုဗစ်ကိုဆူဆူရွရခံနေရတဲ့မြို့ဖြစ်လာပါလိမ့်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းကနှိမ့်စဉ်ဆိုလို6ချိန်မြောက်ဆက်တိုက်တိုးလာခဲ့ပြီးတော့တရုတ်နိုင်ငံဒေသအတွင်းမှာပိတ်ဆို့တားမြစ်မှုလော့ကဒေါင်းတွေလုပ်မယ်ဆိုတဲ့ကောလာဟလတွေကိုတော့ရှန်ဟာမြို့အာဏာပိုင်တွေကညှင်းဆို့ထားပါလိမ့်။ဟောင်ကောင်မှာကဒီသင်းပတ်တဲ့တရက်ထဲမှာပြင်းပြကိုဗစ်ကူးစက်သူအယောက်တသောင်းဝန်းကျင်ရှိနေရပါ။တောင်ကိုရီးယားနိုင်ငံလူဦးရေရဲ့20ရာခိုင်နှုန်းနီးပါးအထိကိုဗစ်ကူးစက်သူဦးရေမြင့်တက်လာနေတဲ့အကြောင်းအာဏာပိုင်တွေကပြောပါသေးတယ်။တောင်ကိုရီးယားနိုင်ငံမှာလူဦးရေ52တန်းရဲ့89ရာခိုင်နှုန်းနီးပါးကကာကွယ်ဆေးအဖြစ်ထိုးထားပြီးတော့63ရာခိုင်နှုန်းကတော့အားဖြစ်ကာကွယ်ဆေးဘူစတာထိုးထားကြသူတွေဖြစ်ပါရဲ့ရှင်။
ဘတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တန်လွင်ပေးနေပါတယ်။အခုတခါတော့သတင်းအချင်းချုပ်ကိုတလက်ကြီးညာပေးမှာဖြစ်ပါတယ်ဗျာ။ American သမ္မတ Joe Biden ဟာဒီကနေ့ပိုလန်နိုင်ငံဝါဆောမြို့တော်မှာရောက်နေပြီးရုရှားကျူးကျော်စစ်အရေးပိုလန်သမ္မတအပါအဝင်ပိုလန်တောင်ဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရုရှားထိုးစစ်ဟာယူကရိန်းနိုင်ငံကီးဗ်မြို့တော်ကနေနိုင်ငံအရှေ့ဘက်ခြမ်းကိုဥတီပြောင်းလဲနေချိန်မှာပဲသမ္မတဘိုင်ဒန်နဲ့ပိုလန်ခေါင်းဆောင်တွေတွေ့ဆုံမဲ့အကြောင်းအမေရိကန်ကပြောတာပါ NATO အဖွဲ့ဝင်ပိုလန်နိုင်ငံဟာယူကရိန်းဒုက္ခသည်နှစ်တန်းကျော်ကိုလည်းလက်ခံထားပါတယ်သမ္မတဘိုင်ဒန်ဟာဝါဆောမြို့တော်ဝန်နဲ့အတူဒုက္ခသည်တချို့နဲ့ဒီကနေ့တွေ့ဆုံပြီးတော့လူသားစာနာမှုအကူအညီပေးလှုပ်ဆောင်ချက်တွေကိုဆွေးနွေးမယ်လို့လည်းခန့်မှန်းထားပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီဟာဂါရာနိုင်ငံဒိုဟာမြို့မှာချင်းပနေတဲ့ဒိုဟာဖိုရမ်မှာထင်မှတ်မထားပဲဒီကနေ့မှာမိန့်ခွန်းပြောကြားခဲ့ပါတယ်။ရုရှားရေနံထုတ်လုပ်မှုရော့ချသွားတာကိုကာမိဖို့အတွက်ရေနံအရင်းမြစ်ပေါ်ကျွယ်သွားတဲ့နိုင်ငံတွေပို့ထုတ်ပေးကြဖို့ဗီဒီယိုဆက်သွယ်ရေးကတဆင့်ပြောတဲ့မိန့်ခွန်းထဲမှာသမ္မတဇယ်လင်စကီကတောင်းဆိုခဲ့ပါတယ်။ဆေးအာဏာသိမ်းယူခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကစပြီးတော့2022ခုနှစ်မတ်လ25ရက်နေ့အထိဆိုရင်ဆေးအာဏာသိမ်းမှုကိုဆန့်ကျင်သူတွေကိုစစ်ကောင်စီဘက်ကလက်ချက်ကြောင့်အကြောင်းမျိုးမျိုးနဲ့တည်ဆုံရသူပေါင်းဟာ1900ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကကူညီစောင့်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညပိုင်းအစီအစဉ်ထုတ်လို့ရေးမှုကအလိမ္မာဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအတန်းလွင်အင်ဂျင်နီယာတွေကတော့ Holly Capehart နဲ့ John Walker တို့ဖြစ်ပါတယ်View American အတန်ရဲ့စနေနေ့ညပိုင်းမှာပါသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 1925 32နဲ့ line meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.